Welcome to the Voice of America in Burmese.
ခင်ဗျာရှင်ဝါရှင်တန်နဲ့ရော်ဗီဝီအမေရိကန်တန်ကနေ2020ဩဂုတ်လ9ရက်တောက်ကြတဲ့မနေ့ကင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းလုံးမီတာ2440နဲ့51ကလင်းလမီတာ190ရူကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနေ့ကင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။ COVID-19 အတွက်ဘယ်ကာကွယ်ဆေးမျိုးကိုမဆိုလူတိုင်းလက်လန်းမြေအောင်လုပ်ပေးမယ်ဆိုရင်ကမ္ဘာစီးပွားရေးအမြန်ပြန်ပြီးကောင်းလာနိုင်မယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကကြေညာနေမှာပြောပါတယ်။ကမ္ဘာကြီးအမြန်ပြန်ပြီးနလန်ထူလာစေဖို့အတွက်ကာကွယ်ဆေးတွေဒါမှမဟုတ်တခြားအသုံးဝင်တဲ့ပစ္စည်းတွေကိုမျှဝေတာဟာတကယ်အထောက်အကူဖြစ်စေကြောင်းလဲဒါကမ္ဘာစီးပွားရေးကိုအမြန်ပြန်ပြီးကောင်းလာနိုင်စေသလို COVID-19 ရောက်ထိခိုက်ရမှုတွေကိုရောပန်းစေနိုင်တယ်လို့လည်းထင်ရှားတဲ့ပုံကိုယ်တွေပါဝင်ဆွေးနွေးတဲ့ Aspen Security Forum Online ဆွေးနွေးပွဲမှာ WHO အကြီးအကဲကပြောပါတယ်။အခုဖြစ်ပေါ်နေတဲ့ Coronavirus ကာယရောဂါဟာ20ရာစုအစောပိုင်းကစခြင်းကမ္ဘာမှာအကြီးအမားဆုံးကျန်းမာရေးဆိုင်ရာအရေးပေါ်ပြဿနာနဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီလိုအချိန်မျိုးမှာကာကွယ်ဆေးရဖို့အတွက်ကမ္ဘာတစ်လွှာကျန်းဆိုင်နေမှုကလည်းမကြုံစဘူးတွေ့နေရတယ်လို့လည်းဒေါက်တာ Tedros ကပြောပါတယ်။ဒီရောဂါဟာကမ္ဘာလူသားအလုံးအတွက်စိတ်မချရမချင်းဘယ်နိုင်ငံမှမှအငြင်းမကင်းနိုင်တဲ့အတွက်အခုလိုအချိန်ကအလုံးအတူလက်တွဲဆောင်ရွက်ရမယ့်အချိန်ရောက်ပြီလို့လည်းပြောပါတယ်။ American Tyrants မှာ November 3ရက်ရွေးကောက်ပွဲမတိုင်ခင် Coronavirus ကာကွယ်ဆေးရနိုင်ခြင်းရှိနေတယ်လို့သမ္မတ Donald Trump ကကြေညာနေမှာပြောပါတယ်။ဒါဟာသမရအင်ယူရဲ့ကျန်းမာရေးကျွမ်းကျင်သူတွေခန့်မှန်းထားတဲ့ပိုးပြီးအပြုသဘောဆောင်တဲ့ခန့်မှန်းချက်ဖြစ်ပါလေ။ကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်ကာဝယ်ဆေးကိုဂိနစ်ကုန်ထက်စောပြီးရနိုင်ခြင်းရှိမရှိသတင်းဌာနတစ်ခုရဲ့မေးမြန်းချက်ကိုသမရကနိုဝင်ဘာ3ရက်မတိုင်ခင်ရနိုင်တယ်လို့အဲ့ဒီအချိန်လောက်မှာတော့ရနိုင်လောက်ပြီလို့ထင်ကြောင်းဖြေကြားခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အတွက် American စီးပွားရေးယိုယွင်းနေချိန်မှာပဲသမရထရမ့်ကဒုတိယသက်တမ်းအတွက်ပြန်ပြီးအရွေးခံဖို့လုပ်နေတာပါ။ဒီကာယောဂါကြောင့် American Tyrants မှာဖြန့်ဖြန့်အားဖြင့်တရက်ကိုလူတစ်ထောင်ကျော်သေဆုံးနေခြင်းမှာပဲစာသင်ကျောင်းတွေပြန်ပြီးဖွင့်လာတာစပြီး American လူနေမှုဘဝငကိုတိုင်းပြန်ဖြစ်လာဖို့သမရကကြိုးစားနေတာဖြစ်ပါတယ်။ဒီယောဂါကာကွယ်ဆေးနဲ့ပတ်သက်ပြီးအနည်းဆုံးတော့ဆေးတစ်မျိုးကိုရနိုင်ခြင်းရှိနေပြီးဒီဆေးသုံးဖို့ကလည်းနှစ်ကုန်လောက်ဆိုစိတ်ချရမှာဖြစ်ကြောင်း American အစိုးရကူးစက်ယောဂါဆိုင်ရာထိပ်တန်းပညာရှင် Dr. Anthony Fauci ကဗိုလ်ဖူးနဲ့ Reuters မေးမြန်းခန်းမှာဖြေကြားခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်နဲ့ဆိုင်တဲ့မှားယွင်းတဲ့သတင်းချက်လက်တွေပေါ်ဝင်နေတဲ့အတွက်သမ္မတဒေါ်နယ်ထရမ့်တင်ထားတဲ့ post တစ်ခုကို Facebook လူမှုကွန်ရက်ကဖယ်ရှားလိုက်ပါလေ။အခုဖယ်ရှားခံရတဲ့ post ထဲမှာကလေးငယ်တွေဟာ COVID-19 လုံးဝကူးစက်ခံရနိုင်ခြင်းမရှိဘူးလို့သမ္မတရဲ့ပြောဆိုချက်ကိုဖော်ပြထားတဲ့ Fox သတင်းဌာနရဲ့ link ကိုတင်ထားတာဖြစ်ပါတယ်။လူအုပ်စုတစ်ခုအနေနဲ့ COVID-19 အကူးစက်ခံရနိုင်ခြင်းမရှိဘူးဆိုတဲ့မှားယွင်းတဲ့ပြောဆိုမှုတွေကိုတင်လာတဲ့အတွက်သူတို့အနေနဲ့သမ္မတရဲ့ post ကိုဖယ်ရှားရခြင်းဖြစ်ကြောင်း Facebook ကဗိုလ်တပူးနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါဟာ COVID-19 နဲ့ပတ်သက်တဲ့မှားယွင်းတဲ့သတင်းချက်လက်ဖော်ပြတာကိုတားမြစ်တဲ့သူ့ရဲ့မူဝါဒနဲ့ညှိစွန်းနေကြောင်းလည်းပြောပါတယ်။ဒါဟာ Facebook အနေနဲ့သမ္မတ Trump တင်တဲ့ post တွေကိုပထမဆုံးချိန်ဖယ်ရှားတာတော့မဟုတ်ပါဘူး။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်နဲ့သက်ဆိုင်တဲ့မှားယွင်းတဲ့သတင်းချက်လက်တွေကိုဖြန့်ချိရတဲ့အတွက်ဆိုရင်အကြောင်းပြချက်နဲ့ဖေရှားတာတော့ဒါပထမဆုံးချိန်ဖြစ်ပါတယ်။ဒီအလားတူသတင်းကိုပဲ Twitter လူမှုကွန်ရက်မှာသမ္မတ Trump တင်ခဲ့ရမှာလဲဗိုလ်ဖူးနဲ့ညနေဆောင်အထိဒီ post ဆာရှိနေကြတာဖြစ်ပြီးဒါပေမဲ့နိုင်ရင်နိုင်ငံကြမှာတော့ဒီ post ကိုမဖယ်မချင်းသမ္မတရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးအဖွဲ့ကတင်ခြင်းတဲ့ post တွေကို Twitter ကတင်ခွင့်မပေးဘဲပိတ်ထားခဲ့တာဖြစ်ပါတယ်။အဲ့ဒီဗီဒီယိုပါတဲ့ link ကိုဖယ်ရှားလိုက်တော့မှနောက်ထပ် post အသစ်တွေကိုတင်ခွင့်ပြုခဲ့တာပါ။ဗာတီကန်ရဲ့ငွေကြေးဆိုင်ရာကိစ္စရပ်တွေကိုစီမံကြီးကြပ်ဖို့အတွက်ပိုယဟန်မင်းကြီး Francis ကအမျိုးသမီးတာဝန်ခံ6ဦးကိုကျေတပ်ရင်းနေမှာအမည်စင်းတင်သွင်းလိုက်ပါတယ်။ဒါဟာဗာတီကန်ရဲ့အစ်စ်နှင့်ယာရုတွေမှာအမျိုးသမီးတွေပထမဆုံးပါဝင်လာတာဖြစ်ပါတယ်။သူတို့ဟာဗာတီကန်စီးပွားရေးဆိုင်ရာ15ဦးပါကောင်စီမှာတာဝန်ထမ်းဆောင်လာမှာဖြစ်ပါတယ်။ဗာတီကန်ရဲ့ငွေကြေးဆိုင်ရာနဲ့ငွေကြေးဆိုင်ရာမူဝါဒတွေကိုနိုင်ငံတကာပါဝင်တဲ့အဖွဲ့ကကြီးကြပ်နေရကနေ2014ခုနှစ်မှာပိုယဟန်မင်းကြီးကဒီကောင်စီကိုစတင်ဖွဲ့စည်းလိုက်တာပါအခုအမည်ကျင်းရွေးချယ်လိုက်သူ6ဦးဟာ Britain, Spain နဲ့ Germany နိုင်ငံတွေကဖြစ်ပြီးစီးပွားရေးလုပ်ငန်းလုပ်ကံသူနဲ့ဗန်လုပ်ငန်းပြန်ပညာရှင်နဲ့နိုင်ငံရေးလောကမှာကျင်လည်ခဲ့သူတွေပါဝင်ပါတယ်လက်နက်နိုင်ငံမှာပြုပြင်ပြောင်းလဲမှုတွေတည်တည်ချာချာမလုပ်ဘူးဆိုရင်နိုင်ငံရဲ့အခြေအနေဟာဆက်ပြီးချိနဲ့နေနိုင်တယ်လို့လက်ဗနွန်နိုင်ငံကိုရောက်နေတဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတတိပေးလိုက်ပါတယ်။လက်ဗနွန်နိုင်ငံမှာတော့ဖ ေရိုမျိုးကစစ်ကမ်းမှာဖြစ်ပွားခဲ့တဲ့အင်္ဂါနေ့ပောက်ကွဲမှုနောက်ပိုင်းပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးလုပ်ကားတွေဆက်လက်ရှာဖွေနေဆဲပါဒီပောက်ကွဲမှုကြောင့်သေဆုံးသူအရေအတွက်ဟာ139ဦးရှိသွားပြီဖြစ်ပြီးဒဏ်ရာသူက9000ကျော်ရှိနေတယ်လို့လက်ဗနွန်ကျမ်းမာရေးဝန်ကြီးကပြောပါတယ်ဘေရုတ်ပောက်ကွဲမှုဖြစ်ချိန်ကစပြီးလက်ဗနွန်ကိုပထမဆုံးလာရောက်တဲ့နိုင်ငံခြားခေါင်းဆောင်ဖြစ်တဲ့ပြင်သစ်သမ္မတမေခရွန်ကစံနယ်ရိတ်ခါတွေရှေးကူညီနဲ့ဥယျာဉ်တွေနေထိုင်ရေးနဲ့ပတ်သက်ပြီးအခုကြီးရန်ပုံငွေရဖို့အတွက်မကြခင်ရပိုင်းတွင်မှာပဲကဘာလုံးဆန်ကြီးလာကံတစ်ခုကျင်းပဖို့ရှိကြောင်းလည်းပြောပါတယ
်ဘယူရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 8.3 ညဒိုင်းနိုမီတာ51 kHz 5.9 နဲ့ဒိုင်းနိုမီတာ190 kHz 15.5 တို့ကနေထုတ်လွှင့်ပေးနေပါရရှင
်ကျွန်တော်ရမ်းထွန်းပါ VOA American တန်ရဲ့နောက်ဆုံးရမရခင်သတင်းတွေကိုဆက်လက်ကြီးညာသွားပါမယ်မြန်မာစစ်တပ်ရဲ့ရဲတပ်ဖွဲ့တို့ Facebook မှာတင်ခဲ့တဲ့ post တွေနဲ့ဆက်သွယ်ပြောဆိုမှုတွေကိုထုတ်ပြန်ပေးဖို့ American တရားရုံးတစ်ခုကတဆင်ဂမ်ဘီယာနိုင်ငံကတောင်းဆိုထားတာကို Facebook ကလက်မခံဘဲပယ်ချလိုက်ပါတယ်ဒီလိုလူမှုကွန်ရက်အသုံးပြုသူတွေရဲ့ဆက်သွယ်ပြောဆိုချက်တွေကိုထုတ်ပေးရင် American ရဲ့ဆက်သွယ်ရေးဥပဒေနဲ့ညှိနှိုင်းနေတယ်လို့လည်း Facebook ကပြောပါတယ်ဒါကြောင့် Washington DC KI တရားရုံးအနေနဲ့ဂမ်ဘီယာနိုင်ငံရဲ့တောင်းဆိုချက်ကိုပယ်ချပေးဖို့လည်း Facebook ကအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာလူနည်းစုမွတ်စလင်ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုရှိတယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတာဖြစ်ပြီးမြန်မာစစ်တပ်ကရေးပါသူတွေနဲ့ရဲတပ်ဖွဲ့တို့တင်ခဲ့တဲ့ post တွေနဲ့ဆက်သွယ်ပြောဆိုမှုအားလုံးကိုထုတ်ပြန်ပေးဖို့အတွက် Facebook ကိုတောင်းဆိုပေးဖို့ Washington DC ခရိုင်တရားရုံးကိုဇွန်လ10ရက်နေ့ကလျှောက်ထားခဲ့တာဖြစ်ပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့အာစာချမ်းဖယ်လက်နက်ကိုင်အဖွဲ့အစည်းဖိပကတွေကြောင်းနေပြည်တော်ရာကနေရိုဂျာဒုက္ခတဲ့ခေါင်းနဲ့တင်းကြောင်းနေရဆွန့်ခွာထပြေးခဲ့ရတာပါဒီလိုနေပြည်တော်မှုတွေအကြားအစစ်နဲ့ပြုံးလိုက်တပြတ်မှုတွေမတိန်မှုတွေနဲ့အရသာတွေကိုတပြတ်တာရွာတွေကိုမိရှို့တာစတဲ့အထောက်အထားတွေတွေ့ရကြောင်းလူခွင့်ရေးဖွဲ့တွေကပြောပါတယ်ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအာဏာပိုင်တွေကရခိုင်ပြည်နယ်အတွင်းတောင်းကျမှုတွေကိုနေနေခဲ့တာဖြစ်ပြီးဒီလိုတော့တပြတ်မှုကျွလွန်ခဲ့တာမရှိဘူးလို့ညင်းဆိုထားပါတယ်။မြန်မာနိုင်ငံတွေကပြည်ပကတွေဟာ Facebook လူမှုကွန်ရက်ကတဆင်အမိုးစကားတွေဖြန့်နေတာကြောင့်ပိုပြီးဆိုးရွားလာတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးသူတွေက2018ခုနှစ်တုန်းကပြောထားမှုပါတယ်။ရှိတော်ရှာနိုင်ငံများပေါ်အာဆီယံဖွဲ့စည်းတည်ထောင်တဲ့53နှစ်မြောက်အထိမ်းအမှတ်အဖြစ်အမေရိကန်နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပီယိုကအဖွဲ့ဝင်စတဲ့နိုင်ငံကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။အာဆီယံဖွဲ့ကိုစီအေကာလာရဲ1969ခုနှစ်ဩဂုတ်လ10ရက်နေ့မှာအဖွဲ့ဝင်၅နိုင်ငံနဲ့စတင်တည်ထောင်ခဲ့တာပါ။အာဆီယံဟာဆက်စပ်နှစ်တွေချီပြီးဒေသတွင်းတည်ငြိမ်အကြံပေးစီမံဝါပြောတဲ့အခြေအနေကိုတည်ဆောက်နိုင်ခဲ့ကြောင်းနဲ့အာဆီယံနဲ့အာဆီယံဥဆောင်တဲ့နိုင်ငံတွေလှုပ်ထွန်းလုပ်နည်းတွေဟာ Indo-Pacific ဒေသလွတ်လပ်ဖွံ့ဖြိုးမှုရှိရေးအမေရိကန်နိုင်ငံရဲ့မြန်မာချက်တွေအတွက်အရေးပါတယ်လို့လည်းဝန်ကြီးပုံပီယိုကပြောပါတယ်။အမေရိကန်နိုင်ငံဟာ COVID-19 တိုက်ဖျက်ရေးအတွက်အာဆီယံနိုင်ငံတွေကိုဒေါ်လာ85သန်းနီးပါးအရေးပေါ်ကူညီတွေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးအပ်သွားဖို့ကတိပြုထားတယ်လို့ကယောဂါပြီးဆုံးသွားတဲ့အခါမှာလည်းအာဆီယံနိုင်ငံတွေနဲ့အမေရိကန်နိုင်ငံအကြားဖွံ့ဖြိုးတင်တာတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရရှိရေးဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်လို့လည်းဝန်ကြီးပုံပီယိုကပြောပါတယ်ခင်ဗျာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကအရှေ့တောင်အာရှနိုင်ငံများအတင်းအာဆီယံအဖွဲ့ဝင်နိုင်ငံတို့ကနိုင်ငံသားဝန်ကြီးတွေကိုဒီတစ်ပတ်တည်းတယ်လီဖုန်းနဲ့ဆက်သွယ်ပြီးနိုင်ငံဆက်ဆံရေးကိစ္စတွေနဲ့တောင်တရုတ်ပင်လယ်ကိစ္စအကြောင်းဆွေးနွေးခဲ့ပါတယ်တောင်တရုတ်ပင်လယ်ရဲ့မလေးရှားနိုင်ငံနေပြည်တော်ပိုင်ခွင့်မရှိကြောင်းတရုတ်သူရဲ့ပြောကြားချက်ကိုမလေးရှားနိုင်ငံကပြီးခဲ့တဲ့အပတ်တည်းတင်းတင်းမာမာတုံ့ပြန်ပြီးမှဝန်ကြီးပုံပီယိုကအာဆီယံနိုင်ငံသားဝန်ကြီးတွေကိုအခုလိုဆက်သွယ်ဆွေးနွေးကြတာလည်းဖြစ်ပါတယ်တင်းလာနေကဝန်ကြီးပုံပီယိုကအင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်နော်မာဆူရီနဲ့ COVID-19 တုံ့ပြန်ရေးကိစ္စနဲ့လုံခြုံရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံနဲ့နေပြည်တော်အရင်ပွားနေတဲ့ရှစ်ထောင်အရှာနိုင်ငံတွေကိုထောက်ခံတယ်လို့လည်းပြောခဲ့ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကအင်္ဂလိပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။အလားတူပဲစင်ကာပူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan နဲ့ဆက်သွယ်ပြီးတရုတ်နဲ့ချင်းပွားနေတဲ့မလေးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့မ ရုနိုင်းနိုင်ငံတွေကိုထောက်ခံကြောင်းဝန်ကြီးပုံတီယိုကပြောခဲ့ပါတယ်။ဩဂုတ6ရက်နေ့ဗိုလ်ထုတ်ရေးမှာတော့ဗီယက်နမ်ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဖမ်ဘင်မင်နဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးဟီရှာမိုဒင်တို့ကိုတိကျစီတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးနိုင်ငံတကာဥပဒေအောက်မှာအရှေ့တောင်အာရှနိုင်ငံတွေရဲ့အကျိုးစီးပွားနဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်ကိုအမေရိကန်နိုင်ငံကထောက်ခံတယ်လို့ဝန်ကြီးပုံတီယိုကပြောပါတယ်။ဇူလိုင်လ29ရက်နေ့ကမလေးရှားနိုင်ငံကကုလသမဂ္ဂကိုတရားဝင်တန်တမာရေးဆိုင်ရာစာတမ်းောင်ပြပုတ်ခဲ့ပြီးတိကျတူရဲ့20 90ပါနန္ဒမိတ်တမတ်ချက်ကိုပယ်ချခဲ့ပါတယ်ခင်ဗျလက်နက်မဲ့ညင်းချတဲ့ကဘာကြီးကိုတိဆောက်ကြပါလို့တိဘက်ဘုန်းတော်ကြီးဒလိုင်းလာမာကဂျပန်နိုင်ငံဟီရိုရှိမာနဲ့နာဂါစကီမြို့တွေပေါ်အဲ့လိုမျိုးပုံကျဲချတဲ့85နှစ်ပြည့်မြောက်တဲ့မနစ်ချတာပရိသတ်ကတိုက်တွန်းလိုက်ပါတယ်20ရာစုမှာထုတ်တမှုတွေအများကြီးရရှိခဲ့ပေမဲ့အဲ့ဒီရာစုနှစ်ကအကြမ်းဖက်မှုတွေရှိခဲ့တဲ့ခေတ်ကာလတစ်ခုဖြစ်ခဲ့ပြီးလူသားပေါင်း200ဝန်းကျင်တေဆုံးခဲ့ရကြောင်းနဲ့ရုရှားပွဲနျူကလ িয়ার လက်နက်ကိုလည်းအသုံးပြုခဲ့ကြောင်းဘုန်းတော်ကြီးဒလိုင်းလာမာကပြောပါတယ်အခုခေတ်မှာတော့တူနဲ့တူအပြန်အလှန်မိကိုနေရမှု interdependence ပုံများလာတာကြောင်းပိုပြင်းငြိမ်းချမ်းတဲ့ရာစုနှစ်ကိုတည်ဆောက်ဖို့အခွင့်အရေးပူရတယ်လို့လည်းဘုန်းတော်ကြီးကထောက်ပြပါတယ်ပဋိပက္ခတွေရှိလာရင်အင်အားမတုံးပဲနှစ်ဖက်ဆွေးနွေးပွဲတွေကနေဖြစ်ရှင်ဖို့နျူကလ িয়ার လက်နက်ရဲ့ချင်းချောက်မှုရန်ကိုတိုက်ဖြတ်ဖြစ်ဖို့နဲ့အန်တီမာရီမန်ချက်အဖြစ်လက်နက်မဲ့ကဘာကြီးကိုတည်ဆောက်ဖို့လိုတယ်လို့လည်းတိဘက်ဘုန်းတော်ကြီးဒလိုင်းလာမာကပြောပါတယ်ခင်ဗျာတောက်ချနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အဖတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
တိုင်းရင်းသားလက်နက်ကန်တစ်ခုဖြစ်တဲ့မွန်ပြည်တပ်ပါတီထိုင်းချုပ်ရာနယ်မြေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူစီရင်ထုတ်ပြန်ရမှာထောင်နဲ့ချီတဲ့တဒခန့်သွေးမပါပဲဖြစ်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကစန္ဒန်ဝင်ပါနိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲပေးခွင့်ရှိသူစီရင်ထုတ်ပြန်ရမှာမွန်ပြည်နယ်ရေချောင်းပြားဒေသမှာရှိတဲ့မွန်ပြည်တပ်ပါတီထိုင်းချုပ်ရာနယ်မြေအတွင်းကကျဲရွာဆဲရွာမှာရှိတဲ့လူရေ3600လောက်စီရင်မှာပါမလာပဲဖြစ်နေတာပါဒီထဲမှာ1500လောက်ကနိုင်ငံသားမှတ်ပုံတင်မရှိသူတွေပါဝင်တယ်လို့လဲရွေးကောက်ပွဲစောင့်ကြည့်လေ့လာသူဒေသခံတဦးဖြစ်တဲ့ဥလင်ကပြောပါတယ်
မပေါ်နေရရှိရေမပေါ်နေရရှိပြီးမဲပေးခွေရရှိအတွက်ကျွန်တော်ဆက်လက်လှုပ်ရှားနေပါတယ်စစောကဒီမှာလောကရဲ့ကော်မရှင်ရဲ့ထွေအုပ်ရဲ့ဆက်သွယ်လိုက်တော့ဒီအဲ့ဒီနေရာမှာမပေါ်နေပြုလုပ်ဖို့အတွက်ကိုဒီနေအစိုးရနဲ့တစ်ဆင့်နိုင်ငံတော်သမ္မတစီကိုတင်ထားပါတယ်ဆိုပြီးတော့ကျွန်တော်ကိုဒီပြည်ရဲ့အချိန်တိုင်းတွင်းမှာပဲပြောပါတယ်ခင်ဗျာမလားကုပ္ပတိရမှာသာအဲ့ဒီဒေသမှာမပေါ်နေလုပ်ပြီးလို့ရမယ်လို့အဲ့လိုပြန်ဆက်သွယ်လာပါတယ်ခင်ဗျာ
ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူစီရင်ထုတ်ပြန်ရမှာအမားယွင်းတွေရှိနေတာနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကရွေးကောက်ပွဲကော်မရှင်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအထွေထွေအုပ်ချုပ်ရေးဦးစီးဌာနတာဝန်ရှိသူတွေနဲ့အွန်လိုင်းကနေဆွေးနွေးခဲ့ပြီးအချိန်မီပြင်ဆင်နိုင်မဲ့နည်းလမ်းတွေကိုလည်းပြောဆိုခဲ့ကြတာပါမက်လက်စမ်းမှတုန်းကတရခန့်တွေတော့အင်တောင်စုစီရင်တဲ့နိုင်ငံသားစစ်စစ်ရဲမှတ်ပုံတင်တွေရရှိဖို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအထွေထွေအုပ်ချုပ်ရေးဦးစီးဌာနတို့ကိုတင်ပြထားပေမဲ့တိုးတက်မှုမရှိတဲ့ကြောင်းလဲရွေးကောက်ပွဲစောင့်ကြည့်လှုပ်ရှားသူတွေကပြောကြပါဗျ။ရေးမြွနယ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးမှုဦးမျိုးခန့်ကတော့ကိုဗစ် -19 ကပ်ရောဂါကာလမှာကြံ့ကြာမှုတွေရှိနေတယ်လို့ပြောပါဗျ
။မတ်လ9ရက်နေ့မှာလေလာဝကပြည်နယ်ဦးစီးမှုလုပ်ကြည့်နေတယ်ကျွန်တော်ကနေပြီးတော့နိုင်ငံမှုပြုဖို့ဆိုပြီးကျွန်တော်ကြေထားပါနေတာ။ဒီကြားထဲမှာကျွန်တော်တို့ကိုဗစ်ကာလတွေဖြစ်နေတဲ့အတွက်တော့နည်းနည်းလေးဒီလုပ်ငန်းတွေကတောင်းနေသွားတော့ပေါ့နော်။အမှုမီနာဆွေးရောက်ခွဲကိုရောက်နေတယ်။အဲ့တော့အဲ့နောက်ဘက်မှာအခုမကြာခင်ပြီးခဲ့တဲ့လကပဲသူတို့ဒီကိစ္စကိုသူတို့မပြည့်စုံပါတီအနေနဲ့ဆက်သွယ်လာတဲ့အခါကျတော့ကျွန်တော်ကတော့သူတို့ကိုပုံပြင်းနဲ့ဆွေးနွေးနေကျေးဇူးတင်ပါတယ်ကျွန်တော်ရောက်ကြည့်ဆုံးမှုပြုလို့ကျွန်တော်ကနံပြပေးခဲ့ရတာပေါ့နော်အဲနိုင်ငံတော်သမ္မတရုံးကိုသူတင်မယ်ဆိုပြီးတော့ကျွန်တော်ဆန်းပြီးတော့ကျော်ရီရကေရော်ရီလေးတော့မယ်လူတွေကအရေးကဘယ်လောက်လဲဆိုတာမနေ့ကတော့ဆန်းပြီးတာပေါ့နော်လမ်းပြတာခါကျတော့ကျွန်တော်တို့ဒီသူ့ရဲ့လုပ်ငန်းတပေါ်ရာကမှုပြည်နယ်ဆွေးရောက်ပြန်နေပြီးတော့နိုင်ငံတော်သမ္မတရုံးကိုဆက်လက်တင်ပြမယ်လို့ကျွန်တော်ထိထားပါတယ်ခင်ဗျာ
မဲပေးခွင့်ရှိသူစီရင်မှာထောင်နဲ့ချီတဲ့ဒေသခံတွေပါမလာတဲ့ကိစ္စနဲ့ပတ်သက်လို့ရေးမြွနယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အခွဲဥက္ကဋ္ဌဦးညီညီထွေးကိုဆက်သွယ်မေးမြန်းရမှာတော့ပ ကျောက်ခွင့်မရှိကြောင်းတုတ်ပြန်ခဲ့တယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းအတွင်မူဦးဟိုင်းလင်းထက်ကိုဆက်သွယ်မေးမြန်းရမှာလဲတယ်လီဖုန်းနဲ့မေးမြန်းတာကိုဖြေကျမှာမဟုတ်ကြောင်းတုတ်ပြန်ခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်နဲ့အစိုးရတာဝန်ရှိသူတွေကတော့မဲစရဲမှာအမှားရွက်ရှိနေတာတွေကိုအချိန်မီပြင်ဆင်ဖို့နဲ့မှတ်ပုံတင်ထုတ်ပေးတဲ့လုပ်ငန်းစဉ်တွေကိုအမြန်ဆုံးဆောင်ရွက်ပေးဖို့ကြိုးပမ်းမဲ့အကြောင်းပြောဆိုထားပါတယ်ဒါပေမဲ့လေရွေးကောက်ပွဲကျင်းပဖို့တုံးလလောက်တာလိုတော့တဲ့အချိန်မှာထောင်နဲ့ချီတဲ့ဒေသခံတွေမဲပေးခွင့်ရအောင်အချိန်မီပြင်ဆင်နိုင်ပါမလားဆိုတာကိုဥလွင်တို့လိုရွေးကောက်ပွဲစောက်ကြည့်လှောက်ရှားသူတွေကစိုးရိမ်နေကြပါတယ်
။တကယ်ဆိုရင်တော့နိုင်ငံသားအခွင့်အရေးဆုံးရှုံးမှုကပိုပြီးတော့ကြီးမားတာပေါ့ကျွန်တော်ဒီမိုက်ဆလကလေးကလောက်ခဲ့ပါလေကိုဗစ်နဲ့ဆုံးတော့မလုံနိုင်ဘူးအခုဒီကာလတွေမှာဒီအပေါ်ယုံအောက်ယုံတဲ့ကိုဒါလို့လဲနေတယ်မနဲ့ပြန်မဲ့ဒီအမဲစင်းကနောက်ဆုံးရဖြစ်ပြီဖြစ်ပြီဆိုတော့လေဒီမှာတိုးနိုင်မှုဆိုတာမဲနဲ့ပါဝင်မှုဆိုတာဒီဘုရောတော်တော်ခတ်သွားပါပြီခင်ဗျာ2008တုန်းကအခြေခံဥပဒေအစီအစဉ်ပို့ဆိုပြီးတော့အဲ့ဒီမွန်ပြည်သစ်ထိန်းချုပ်နယ်မြေအနံမုံရွာဒီမဲပုံသတ်ဆောင်ခဲ့သူပါတယ်အဲ35မရတော့ပါဘူးခင်ဗျာ
ပြေးခဲ့တဲ့ဇူလိုင်လဆန်းမာတုန်းကပြည်တော်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်နဲ့သမ္မတဦးဝင်းမြင့်နေပြည်တော်မှာတွေ့ဆုံရမှာတော့မဲပေးခွင့်ရှိသူတိုင်းမဲပေးခွင့်မဆုံးရှုံးစေဖို့မဲပေးပိုင်ခွင့်ဆုံးရှုံးတာဟာနိုင်ငံသားတယောက်ရဲ့မွေးရာပါအခွင့်အရေးလူ့အခွင့်အရေးဆုံးရှုံးရာရောက်ကြောင်းတတိပေးခဲ့တာပါဒီအတော့လည်းနိုင်ငံသားတွေရဲ့မဲပေးခွင့်အခွင့်အရေးမဆုံးရှုံးအောင်စီစဉ်ဖို့တာဝန်ရှိတဲ့ရွေးကောက်ပွဲကော်မရှင်နဲ့တက်ဆိုင်ရာအစိုးရဌာနတွေပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်ကျမကစန္ဒာနွန်ပါရှင်
။ VOA မြန်မာပိုင်းကဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမခင်မျိုးသက်ပါ။ကမ္ဘာတလုံးခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်ကောက်ွယ်ကုသဆေးကောင်းကောင်းမရသေးချိန်မှာမြန်မာနိုင်ငံမှာလည်း second wave လို့ခေါ်တဲ့ဒုတိယလှိုင်းနဲ့ကျုံ့ရမှာကိုအများကစိုးရိမ်နေကြတာကြောင့်ဒီဒုတိယလှိုင်းနဲ့ပတ်သက်ပြီး American Tyrannosu Utah ပြည်နယ်ကအနုစည်းဝဗီဒပညာရှင်မတ်ကင်စာဝင်းပြေကိုဆက်သွယ်မေးမြန်းထားတာနားဆင်ရမှာပါ။ပထမဆုံးဒုတိယလှိုင်းဆိုတာဘာပါလဲဆိုတာကြည့်အောင်ပ
ါဒုတိယလှိုင်းဆိုတဲ့ဟာကတော့သူကစခဲ့တာ reference အနေနဲ့ပြောရမယ်ဆိုရင်တော့1918တုန်းကဖြစ်ခဲ့တဲ့ influencer pandemic ကိုအခြေခံပြီးတော့ပြောရအောင်နော်ဘာလို့လဲဆိုတော့ဒီ1918မှာပထမဆုံးစဖြစ်တော့ဒီ spring ပေါ့နော်ຫນွေဥရဒီမှာစဖြစ်တယ်ဖြစ်ပြီးတဲ့အခါကျရင်ပြန်ပြီးတော့သူကဒီ infection rate တွေကတိတ်တဲ့နှုန်းနေတယ်ဆိုကြဝါတယ်ကြဝါပြီးတော့ရေပြင်းကြီးမြင်းတိုင်းကြဝါပြီးတဲ့ခါကျတော့မှသူကဒီစောင်းဥရဒီမှာ2018စောင်းဥရဒီမှာတစ်ခါပြန်တက်တယ်တက်သွားပြီးတော့မှနောက်တစ်ခါပြန်ပြီးတော့ကြဝါတယ် infection rate တက်ပြီးတော့ငိုပြန်ကြဝါပြီးတော့2019မှာတစ်ခါပြန်ပြီးတော့တက်ပါတယ်အဲ့တော့အဲ့ဒီဟာကဒီလိုနှစ်နဲ့ချီပြီးတော့ကြဝါတဲ့ဟာကြောင့်သူကပထမဒီလိုတစ်လိုင်းတက်တယ်ပြန်ကြတယ်ဒုတိယတစ်လိုင်းတက်တယ်ပြန်ကြတယ်တတိယတစ်လိုင်းတက်တယ်ပြန်ကြတယ်အဲ့ဒီဟာကိုသူက second wave ဆိုပြီးတော့ဒီလို reference အနေနဲ့ယူပြီးကြတာပေါ့နော်
ဒီဒုတိယလှိုင်းကိုမြန်မာနိုင်ငံကလူတွေကလည်းအကုန်လုံးစိုးရိမ်နေကြတယ်ပေါ့နော်။ကဲဒီဒုတိယလှိုင်းက COVID-19 အတွက်တကယ်ရောဒီ1918မှာဖြစ်တဲ့တုပ်ကွေးလိုမျိုးနဲ့ပုံစံတူပါသလားအဲ့ဒါပြောပြပေးပါ။အ
ခုလက်ရှိဖြစ်နေတဲ့အနေအထားကိုကြည့်ရတာကတော့ဟိုဒိုင်းအကြီးတူပဲဆိုပြီးတော့ပြောလို့မရဘူးဖြစ်နေတယ်ပေါ့နော်။ဟိုဒီလိုဒုတိယလှိုင်းဆိုတဲ့ဟာအခုဒီဥပမာ VNM တိုင်းပြည်မျိုးတရုတ်ပြည်သူသမ္မတနိုင်ငံတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်ဒီအခုနယူးဇီလန်တိုင်းပြည်မျိုးတို့တဲ့အချိန်မှာ0 degree ဖြစ်သွားပြီးတော့တစ်ခါပြန်ပြီးတော့တက်လာတယ်။တစ်ခါပြန်ပြီးတော့တွေ့ရတယ်။ဒါမျိုးဆိုလို့ရှိရင်တော့ဒါ second wave ဆိုပြီးပြောလို့ရတယ်။ဒါပေမဲ့ဥပမာဒီတိုင်းပြည်တွေလိုဖြစ်တဲ့ဒီ America လိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်တခြားအဲ UK လိုတိုင်းပြည်မျိုးတွေမှာဆိုလို့ရှိရင်ကျွန်တော်တို့ကတက်နေတာကနေပြီးတော့ပြန်ကျသွားတဲ့ base ကဒီရင်းနှီးနှင်းနဲ့မညီသေးဘူးဖြစ်တဲ့တော့ကြောင့်လို့ဒါပထမလိုင်းမှာပဲရှိသေးတာလား။နောက်တစ်လိုင်းဘယ်လိုလာမလဲ။အဲ့လိုမျိုးဟာမသိသေးဘူးပေါ့နော်။အဲ့တော့ဆဲချာချာဒီဟာတစ်ခုလုံးကိုပုံသေးဒီလိုမျိုးကြီးဆွဲလို့မရဘူးဖြစ်နေပါတယ်
။ဆိုတော့ဒီ COVID-19 ဒီပိုးနဲ့ပေါ့နော်။ဒီ virus ပိုးနဲ့ပတ်သက်ပြီးတော့ဒီလိုမျိုးအတက်ကျတွေဖြစ်တာပေါ့နော်။ဒီလိုမျိုးကူးစက်တာတွေကအတန့်သွားတာတွေပို့ပြီးတော့ကူးလာတာတွေအဲ့ဒါဘယ်ပုံမှာအခြေခံနဲ့နည်းနည်းပြောပြပေးပါ
။ကျွန်မလာလေလာထားရအောင်ကတော့သူကလူတွေရဲ့ပြုမှုပုံပေါ်မှာလည်းမူတည်သလိုမျိုးဒီ virus ရဲ့မျိုးပိသပြောင်းလဲမှုပုံမှာလည်းမူတည်တယ်ပေါ့နော်အခုဒီသိထားတဲ့အရာကတော့တရုတ်ပြည်သူဇမားနိုင်ငံမှာဖြစ်ခဲ့တဲ့ဒီဆက်လက်ချင်းဖြစ်ခဲ့တဲ့ virus နဲ့ဒီလူရောဘာသာမှာဖြစ်ခဲ့တဲ့ virus နဲ့ဆိုလို့ရှိရင်သူက mutation တွေရှိခဲ့ရတာကြောင့် Italy တို့စပိန်တို့မှာဒါကြောင့်မဟုတ်သူတို့ကကူးစက်နှုန်းသိနှုန်းတွေအများကြီးညှာခဲ့တယ် အခုဆိုလို့ရှိရင်တော့ဒီဘရာဇီးမှာဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်တော့ mutation ရှိသလား gene ကမျိုးဗီဇာဘယ်လိုမျိုးပြောင်းသွားလဲဆိုတဲ့ဟာကိုဟိုလေ့လာနေတော့မယ်ပေါ့နော်ဆိုတော့အခုဒါတွေကဘယ်လိုထပ်ပြီးတော့ပြောင်းသွားသလားမပြောင်းသွားသေးဘူးလားဆိုတဲ့ဟာကိုထုတ်ပြန်ချက်မရှိသေးဘူးဆက်ခါကျမျိုးဗီဇာပြောင်းလဲမှုပေါ်မှာလည်းမတူသေးနဲ့နောက်ပြီးလူတွေရဲ့အပြုအမူအနေထိုင်နေပုံမှာလည်းမတူပါဘူးရှင
် COVID-19 နဲ့ပတ်သက်ပြီးတော့ကာကွယ်ဆေးရထုတ်နိုင်မှုလဲစူးစမ်းနေရပေါ့နော်အလားအလာရှိတာတွေလည်းတွေ့နေရတယ်ဒီချိန်မှာလည်းဒီဒုတိယဆိုင်ပေါ့နော် second wave လာမယ်ဆိုတာကိုလူတိုင်းကလည်းစိုးရိမ်နေကြတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဘာတွေသတိထားတယ်လဲအဲ့ဒါလေးနည်းနည်းပြောပြပေးပါ
။ဟိုတချို့အတိုင်းကြီးတွေမှာကပထမဆိုင်ဒုတိယဆိုင်အဲ့လိုမျိုးပုံစံမျိုးနဲ့တွားနေတယ်။ဒီလိုပထမတစ်ခုတက်သွားတယ်ပြီးတော့ကျသွားပြီးတော့မှဒုတိယတစ်ချိန်ပြန်တက်။ဒါမျိုးပုံစံကိုဝင်နေတယ်တချို့တိုင်းပြည်တွေဥမာဒီ US UK Singapore အဲ့လိုတိုင်းပြည်တွေမှာじゃသူတို့အတက်တွေပဲရှိနေသေးတယ်ဆိုတော့ဒါပထမလိုင်းထဲမှာပဲရှိနေသေးတာလားဘယ်လိုမျိုးကြုံလဲဆိုတဲ့ဟာကိုမသိသေးဘူးပေါ့နော်အဲ့ခါကျတော့ဗမာပြည်ကရောပထမလိုင်းထဲမှာပဲရှိနေသေးတာလားပြောလို့မရသေးဘူးနော်အခုကတော့အိန္ဒိယလိုမျိုးခုံခုံကြီးတက်သွားတာမျိုးမဟုတ်ပဲねတဲတိတ်ရောက်တက်ရောက်အဲ့လိုများတဲ့အချိန်ဆိုရင်10ရောက်အဲ့လောက်ပတ်ဝန်းကျင်အဲ့လောက်တွေပဲတက်နေတယ်ဆိုတာကျတော့ဒါထိန်းလို့ရနေသေးတယ်ဖြစ်နေပြီမဲ့ဒီလိုအနေနဲ့လည်းအဲ့လိုတိုင်းငါတို့မဖြစ်ပါဘူးဆိုပြီးအဲ့လိုမျိုးကြီးတော့မပေါ်စားကြပါဘူးပေါ့နော်သူတို့ပြည့်အသက်65အထက်လူကြီးတွေနောက်ယောဂခံရှိတယ်ဘယ်အရွယ်မဆိုယောဂခံရှိတဲ့လူတွေဆိုလို့ရှိရင်ကတော့ဒီလူစုလူဝေးကိုရှောင်ရမယ်မရှောင်နိုင်ဘူးဆိုလို့ရှိရင်တော့မှခက်ခေါက်ခါဆက်နေရမယ်နောက်ပြီးတော့အဲ့လိုပြင်သွားတဲ့ခါကျရင်နှာခေါင်းစည်းလေးတွေပေါ့နော်အဓိကကတော့လူစုလူဝေးရှောင်ရှားရမယ်။တကွေတကာရတန်ရှင်ရေးနော်။အင်တန်ရှင်ရေးအဲ့လိုမျိုးလေးနဲ့တန်ရှင်ရှင်ဆက်ပြီးတော့နေရင်းနဲ့ရေချေရအတွက်ကိုပေါ့နော်။ကိုအတွက်ကိုအလေးထားရတဲ့ကိုချစ်တဲ့ခင်တဲ့လူတွေအတွက်ကိုတခါလေးကောင်းနေပြီးကိုအကြချင်ပါ
။ကျေးဇူးများကြီးတင်ပါတယ်မခင်စားဝင်တဲ့
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်းနောက်တစ်ကြော့ပြန်ခံရအောင်မလားဆိုတော့စိုးရိမ်ကြောက်ရွံ့စိတ်တွေနဲ့ဥရောပဒေသတချို့မှာအသွားအလာတွေပြန်ပြီးပိတ်ပင်လိုက်ပါတယ်။ဥရောပနိုင်ငံတွေကမတ်လနဲ့ဧပြီလတွေတုန်းကvirus တဲ့အဆူဆုံးခံခဲ့ရချိန်မှာရောဂါထိချုပ်ရေးဆိုင်ရာတင်းကျပ်တဲ့တာမီကန်သက်ချက်တွေချမှတ်ခဲ့တာပါ။အဲဒီကန်သက်ချက်တွေကိုပြန်ရုပ်သိမ်းတာသိဆောလို့နေလို့သိပ္ပံပညာရှင်တို့ကယူဆကြပါတယ်။ Henry Ridgway 3 people ထားတာကိုကျွန်တော်ရပ်တုံးပြောပြပေးပါမယ်။ coronavirus ရှိမရှိအစစ်ဆေးခံရင်ကတိကောင်းနဲ့နှာခေါင်းထဲမှာနာကျင်တဲ့ဒဏ်ခံစားရတတ်ပါတယ်။ Spain နိုင်ငံ Catalonia ဒေသမှာလည်းဒီလိုနာကျင်အမျက်ထွက်စရာအခြေအနေကရှိနေပါတယ်
။ Time I'm top in a guess.
ဒီတော့ရင်အခြေအနေကိုပြန်ရောက်သွားလို့စိတ်ထဲနာကျင်မိတယ်။အရင်ကကျမတို့တော်တော်လေးလုံနိုင်ခဲ့တာအခုတော့လုံနေတာတွေမှန်မှန်တော့ကျမမသိတော့ပါဘူးလို့ဒေသခံအာမဂါယာကပြောပါတယ်။စပိန်နိုင်ငံကက်တလိုနီးယားဒေသကဗိုင်းရပ်စ်ပြန်ကူးတဲ့အတွက်အဆိုးဆုံးခံနေရတဲ့နေရာဖြစ်လာပါတယ်။ဒါကြောင့်နိုင်ငံတော်တော်များများကစပိန်ကလာတဲ့ခီးသွားတွေပေါ်ကွာရန်တီးတိကျခွဲထားစောင့်ကြည့်ရင်စီကံတွေချမှတ်ခဲ့ကြပါတယ်။စပိန်လိုပဲ virus တကြော့ပြန်ကူးစက်မှုတန်ကို Belgium နဲ့ Luxembourg နိုင်ငံတို့လည်းခံနေကြရပါတယ်။ Antwerp မြို့က Belgium နိုင်ငံရဲ့ရောဂါဖြစ်ပွားရာဆုံးချက်နေရာဖြစ်လာခဲ့ပါတယ
်။
ဟုတ်ပါတယ်ကျွန်တော်ကအသက်ကြီးနေပြီဆိုတော့ကြောက်ပါတယ်လို့ Antwerp မြို့သားကြီး Joseph ကပြောသလို Antwerp မြို့သူ Ellen ကလည
်း
လူတွေလမ်းပေါ်ထွက်ဖို့ပုံပြီးကြောက်လာနေကြပါတယ်လို့ပြောပါတယ်။ဒေသခံတာဝန်ရှိသူပြေဗန်ဒမ်ကရောတနိုင်ငံလုံးအသွာလာပိတ်ပင်ထားတာကိုအစိုးရကမေလာတုန်းကရုတ်သိမ်းပြလိုက်တာကတိတ်ဆောလွန်းတယ်လို့မြင်ပါတယ်
If you don't respect
လူကြီးခက်ခွာကွာတရားတာကိုမလိုက်နိုင်ရင်ဒီဗိုင်းရပ်စ်ကတိတ်ကူးလွယ်ပါတယ်။ဒီလိုကူးစက်နေတာကိုထိန်းချုပ်ဖို့တိကျတဲ့ကန့်သက်ချက်တွေပြန်ပြီးချမှတ်လာရပါတယ်လို့ပြောပါတယ်။အသွာလာပိတ်ပင်စတမ်းချက်တွေကိုဗြိတိန်နိုင်ငံမြောက်ပိုင်းမှာလည်းပြန်ပြီးချမှတ်ထားတာပါ။အိမ်တွေမှာစုံပြီးစုဝေးတာကိုလည်းတားမြစ်လိုက်ပါတယ်။ဗြိတိန်နိုင်ငံမှာတနေ့ခန့်မှန်းခြေကူးစက်မှု4900နဲ့မြင့်တက်နေတာလည်းဖြစ်ပါတယ်။ Oxford တက္ကသိုလ်ကဒေါက်တာ Peter Drawback ကတော့
Early action is really critical.
So many issues are checked out. They go ye chi ba. Si wa ye pya phun pi da go kha phi phi de lut pi. Chi ti khu chin si alai a pya mle ri lut me so yin. Yo ga thain chou nai pi. Sa tho nau ne ku sit da me go shao nai ba lai me. Lo pyo ba de. A twa la pe pyin ta myet tha ra go che che pya pya shot cha pi go a sei sin go le British nai ngan ga shwe sain lai ya ba de. Pya sat yong ri le pait tha ya ba de.
So we're going to have to make difficult choices as societies
about our clearing go September la ma chang pyan test stage ne.ဆိုရင်အရက်ဘားဆိုင်တွေနဲ့အတွင်းမှာစားရတဲ့စားတောက်ဆိုင်တွေကိုအခုပိတ်ထားဖို့လိုအပ်ပါတယ်လို့ဒေါက်တာပီတာဒရော့ဘတ်ကဆက်ပြောပါတယ်။ဂရ Greece နဲ့ Italy အပါအဝင်ဥရောပနေရာတချို့မှာတော့ကူးစက်မှုအရေအတွက်နည်းလို့ခီးသွားတွေပြန်ရောက်လာခဲ့ကြပါတယ်။ဒါပေမဲ့ Germany နိုင်ငံမှာကတော့ကူးစက်မှုပြန်မြင့်တက်လာနေတာပါ။ဒါကိုတုံ့ပြန်ဖို့အာဏာပိုင်တွေကအသွါလာပိတ်ပင်ဖို့စီစဉ်တော့စီကံပလိုက်နာလိုတဲ့ဗာလင်ပြည်ကန်2000ခုချင်းကစနစ်တီးကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲအစီအစဉ်တွေလည်းလူချင်းခက်ခွက်သွားနေရတဲ့စီကံကိုဖောက်ပြမှုနဲ့တရားစွဲဆိုခံကြရပါတယ်ခင်ကျွန်တော်ရဲမတော်ပါ
2020နိုဝင်ဘာရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်သတ်မှတ်ထားတဲ့ဂျိုးဘိုင်ဒန်ကလူမှုစစ်တမ်းတွေမှာရှေ့ကပြေးနေပြီးမြဲရွေးကောက်ပွဲမှာအနိုင်ရဖို့ကတော့ပါတီရင်းတူးတက်တဲ့အင်အားစုတွေစုစည်းပြီးမဲဆန္ဒနဲ့အတော်များများရဲ့ထောက်ခံမှုရဖို့လိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကာလဖြစ်တာကြောင့်ဝင်းစကိုဆင်ပြည်နယ်မေဝော်ကီမြို့မှာကျင်းပမဲ့ပါတီပူဇော်ပြုသမ္မတလောင်းရွေးကောက်တင်မြှောက်တဲ့ညီလာခံပွဲကိုလည်းဂျိုးဘိုင်ဒန်တွားရောက်မှာမဟုတ်ဘူးလို့မဲဆွယ်စည်းဝေးအရာရှိတွေကပြောပါတယ် VOA သတင်းတောက် Mike O'Sullivan ကသတင်းပေးပို့ထားပါတယ်ရှင်အလုံးလက်မဲ့နှုံမြင့်တက်နေတာလူမျိုးရေးဆန္ဒပြပွဲတွေဖြစ်နေတာနဲ့ကာယယောဂကူးစက်ပြန့်နှံ့နေတာစတဲ့ပြဿနာတွေနဲ့2020နိုဝင်ဘာမှာကျင်းပမယ့် American ရေကောက်ပွဲကခရိုင်းနှစ်တွေနဲ့မတူဘဲကွဲပြားနေပါတယ်ဒီပြဿနာတွေကိုကင်တွေ့ရတဲ့ပတ်သက်ပြီးလူမှုစစ်တမ်းတွေမှာထောက်ခံမှုကျဆင်းလာတဲ့အချက်ကသမ္မတထရမ့်အတွက်အကျိနဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာအဆုံးဖြတ်ပေးမယ့်သဘောဖြစ်နေပါတယ်။အရင်တုန်းက Republican တွေအခိုင်အမာထောက်ခံမှုရထားတဲ့ပြည်နယ်တွေမှာတော့အကျိနဲ့ရှင်ပြန်ရမယ့်အနေအထားဖြစ်လာနေတာမို့ဒါက Biden အတွက်တော့သတင်းကောင်းဖြစ်ပါတယ်။ဒီအပေါ်မှာ Virginia တက္ကသိုလ်က Larry Sabato က
If you go back 10 years, I don't think you'd find many people saying that Arizona.
လုံးရစနေတုန်းကဆိုရင် Arizona, Texas နဲ့ Georgia လိုပြည်နယ်တွေမှာဒီလောက်အကျိနဲ့ပြန်ရလိမ့်မယ်လို့သူတွေပြောခဲ့ကြမှာမဟုတ်ပါဘူး။
အသက်29နှစ်မှာအထက်လွှတ်တော်အမတ်ဖြစ်လာပြီးသမ္မတဥပမာလက်ထက်တုန်းကဒုသမ္မတဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့နိုင်ငံရေးအတွေ့အကြုံရှိသူ Biden ကတော့
I'm going to say something outrageous.I know how to make
ညာပြောရင်စိုးရတဲ့ကိုကောင်းမှုဖြစ်အောင်ဘယ်လိုအထောက်ရမလဲဆိုတာကျွန်တော်သိပါတယ်
။သူ့မှာပုံကိုရေးစိတ်မကောင်းစရာဖြစ်ရတွေ့နေကြုံတွေ့ကြရတဲ့အကြောင်း Virginia တက္ကသိုလ်က Barbara Perry ကအခုလိုပြောပါတယ
်။ Someone who's been through great tragedies in his life with the death of his wife.
သူ့ဘဝမှာဝမ်းနည်းစရာဖြစ်ဆိုးတွေကြုံတွေ့ကြရတယ်လေ။သူ့ရဲ့ပထမဇနီးနဲ့သမီးကဗတော်တဆကားတိုက်ပြီးတော့ဆုံးပါခဲ့ကြတာပါ။
သူရဲ့ပုံကိုယ်ရေးစိတ်မကောင်းစရာဖြစ်ရတွေ့နေသူရဲ့နိုင်ငံရေးအတွေ့အကြုံတွေကြောင့်ပြိုင်ဘက်သမ္မတထရမ့်နဲ့ထရမ့်ကိုထောက်ခံအားပေးသူတွေအနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာတစ်ဖက်ပြိုင်ဘက်ကိုကြမ်းကြမ်းတမ်းတမ်းပြောဆိုခဲ့ကြသလိုတော့ဘိုင်ဒန်ကိုပြောကြမယ့်ပုံမရှိပါဘူး။2016ရွေးကောက်ပွဲတုန်းကသမ္မတထရမ့်ကပြိုင်ဘက်ဟီလာရီကလင်တန်ကိုလူလိမ်သူ့ကိုဖန်ဆတဲ့စကားမျိုးတွေနဲ့အုံနှုံခဲ့တာပါ
။ Crooked Hillary Clinton
ဒါပေမဲ့ဘိုင်ဒန်ဟာလူချင်းလူရင်းတင်ရတဲ့သူတယောက်တော့မဟုတ်ဘူးဆိုတာသူ့ကိုထောက်ခံသူတွေကအတိအမှန်ပြုထားကြပါတယ်။ဘိုင်ဒန်ကပါတီတွင်သမ္မတလောင်းအရွေးခံမှုရှင်ပြိုင်သူအများကြီးတွေကခက်ခက်ခဲခဲအနိုင်ရလာသူလည်းဖြစ်ပါတယ်။သူနဲ့အတူဒုသမ္မတလောင်းဖြစ်ရှင်ပြိုင်မဲ့သူဘယ်သူကိုရွေးချယ်မလဲဆိုတာကလည်းသူ့ကိုလူလူထောက်ခံမှုရစေနိုင်တဲ့အခွင့်အလမ်းတစ်ခုဖြစ်ပါတယ်။ Saint Louis တက္ကသိုလ်ကဂျိုဝဂိုးစတင်ကသူ့အမည်ကိုအခုလိုပြောပါတယ်
။ It's not going to change large masses of
ဒီရွေးချယ်မှုကမဲဆန္ဒရှင်အများစုသဘောထားကိုပြောင်းလဲမသွားစေရင်တောင်ရေဘူးရထောက်ခံမှုမှာအပြောင်းအလဲဖြစ်လာနိုင်ပါလေ
။ဒါပေမဲ့နိုင်ငံရေးသုံးသက်သူ Sherry Bibbage Chef ကတော့တချို့မဲဆန္ဒရှင်တွေကလာမဲ့ရွေးကောက်ပွဲမှာရွေးချယ်ရမယ့်အနေအထားကိုသိမ့်မကြိုက်ဘူးလို့ပြောပါတယ
်။ Group of voters that have since become labeled as haters.
မုန်းစကားပြောနေတဲ့သူတွေကတော့နှစ်ယောက်စလုံးကိုမကြိုက်တာ။သူတို့အနေနဲ့ဘာပဲဖြစ်ဖြစ်တယောက်ယောက်ပဲရွေးရတော့မယ်လို့ပဲမြင်တာပါ။
ဒီနေ့ရေကောက်ပွဲကတခြားရေကောက်ပွဲတွေနဲ့မတူထူခြားတာကမဲဆန္ဒရှင်တွေရဲ့မဲပြားတစ်ခုစီတိုင်းဟာအရေးပါတယ်လို့သတ်မှတ်ထားကြပါတယ်။ကျွန်မများသတင်းအောင်ပါရှင
်။ဒီဆလာဒီကမ္ဘာမီဒီယာတွေနဲ့မြန်မာနိုင်ငံအကြောင်းဆုံးစရည်သားချက်တချို့ကိုမူရင်းအပေါ်မှာပြောပြလိုပါတယ်။ကျွန်တော်ကြော်စင်တာပါ။ American တရုတ်နဲ့စုရကြာဘူဘီနူးနူးဆိုတဲ့ကောင်းစင်နဲ့David Steinberg ရဲ့ဆောင်ပါကို frontier.com မှာဖတ်ရပါတယ်။တရုတ်နဲ့အမေရိကန်တရုတ်တွေလူသစ်စင်ညာအပြန်အလှန်ရေးသားမှုတွေဟာမြန်မာနိုင်ငံရဲ့ကာလတားရှိဗမာရည်တည်မှုကို C2 စနဲ့ CE ရဲ့ပတ်တည်ရဲ့ခက်တံဖြစ်တယ်လို့ရေးထားတာဖြစ်ပါတယ်။လူလတ်စမြန်မာနိုင်ငံဟာ CE တိုက်ပွဲနဲ့မြောက်ဖက်နယ်စပ်မှာရန်လိုဟန်ရှိတဲ့တရုတ်နိုင်ငံပေါ်ထွန်းလာတဲ့အကြားစုတွေကြာကဘူးဘီနူးနူးဖြစ်နေခဲ့တယ်လို့ဝန်ကြီးအမှုကပြောကြားခဲ့တဲ့အကြောင်းဥရောဖော်ပြပါတယ်။တရုတ်ကောင်းဆောင်ဥက္ကဋ္ဌမော်စီတုံးကဗန်နိုင်ငံမဆိုးကြားနေနိုင်တယ်လို့ပြောပြီးအမေရိကန်နိုင်ငံသားဝန်ကြီး John Foster Dulles ကတော့ကြားနေရဆိုတာဟာအစ်ချမရှိရဲ့အလုပ်ဖြစ်တယ်လို့ပြောခဲ့တဲ့အချိန်ဖြစ်ပေမဲ့ ဗမ်ပလိုက်ဝါရဟာမြန်မာနိုင်ငံကိုအခဲအခဲကြုံရခြင်းမှာကောင်းကျိုးပြုခဲ့တဲ့ဝါရပဲဖြစ်တယ်လို့ဆိုပါတယ်။တကယ်လည်းမြန်မာနိုင်ငံပြည်တွင်းမှာဆွေးနွေးစရာပြဿနာတွေဘလောက်ပဲရှိနေခဲ့ပေမဲ့ဗီယက်နမ်စစ်ပွဲကာလမှာပါဘယ်ဘက်ကမှမတိမ်မင်းပဲသတိထားထိမိနိုင်ခဲ့တယ်လို့လည်းဆိုပါတယ်။အဲ့ဒီမှာတိမ်ညွန့်မှုတွေရှိခဲ့ဖူးပေမဲ့ပင်မသဘောထားတော့မပြောင်းလဲခဲ့ပါဘူးဆိုပြီးတော့တရုတ်ရှူကျွကျော်မှုကိစ္စတရုတ်ရင်ကျိမှုတော်လှန်ရေးနဲ့မြန်မာနိုင်ငံတရုတ်ပမာအရေးခင်းစားတဲ့ကိစ္စတွေကိုအကြီးအကျယ်ရေးပါတယ်။1988ရောက်လာတော့အမေရိကန်နဲ့ဥရောပသမဂ္ဂကတော့ဒဏ်ခတ်ပိတ်ဆို့ရေးမူဝါဒကြောင့်တရုတ်ဘက်ကများများရုရှားဘက်ကနည်းနည်းရင်းသွာခဲ့ပေမဲ့2010ခုနှစ်မှာပြန်လည်တင်းမတ်လာခဲ့ပါတယ်။အဲဒီနောက်မြန်မာခေါင်းဆောင်တွေဘက်ကဗမ်လာရေးမူကပြန်လည်ထိန်းသိမ်းလာတယ်လို့ဆိုပါတယ်။ဒါပေမဲ့မကြသေးမီကပဲရန်ကုန်မှာရှိတဲ့အမေရိကန်သံရုံးဒုတိယအကြီးအကဲကစီအေးကာလာလုံကတရုတ်ဆန့်ကျင်မှုကိုပြန်လည်ဆန့်ကျင်စေပါတယ်တဲ့မြန်မာတပ်မတော်ကအထုအထိတ်ထားပြောနေတဲ့မြန်မာနိုင်ငံရဲ့အချုပ်အခြာအနာကိုတရုတ်ကထိပါနေတယ်လို့အမေရိကန်ကစွပ်စွဲထားပြီးမြန်မာနိုင်ငံဟာတရုတ်ရဲ့ကျွေးထောင်ယောက်ထဲကိုကြားရောက်နိုင်တဲ့အန္တရာယ်ရှိတဲ့အမေရိကန်ကတော့နှစ်ပေါင်း80ကျော်မြန်မာပြည်သူတွေရဲ့မိတ်ဆွေဖြစ်ခဲ့တယ်လို့လည်းအဲ့ဒီစာထဲမှာဖော်ပြထားကြောင်းအကျဉ်းချုပ်ရေးပါတယ်မစ်လို့ခေါ်တဲ့ယုံမှတ်မှုနဲ့ truth လို့ခေါ်တဲ့အမှန်တရားကိုခွဲခြားဖို့အရေးကြီးတယ်။နိုင်ငံတိုင်းဟာမစ်ကိုဖန်တီးပြီးသူတို့အတွက်အကာအကွယ်ယူတတ်တယ်။လူရဆွဲပြီးပြောတယ်ဆိုပေမဲ့အဲ့လိုမစ်ယုံမှတ်မှုတွေအထက်မှာတစ်ခါတစ်ခါလဲမှန်တာနည်းနည်းပါးပါးပါရှိတတ်တယ်လို့ဆိုကြပါတယ်။တရုတ်ဘက်ကတော့မြန်မာနဲ့သူတို့ဟာပေါ့ဖော်ဆက်ဆံရေးအနည်းဆုံး1956ကစတင်ခဲ့ပြီးအခုသမ္မတရှီဂျင်းပင်လက်ထက်မှာပိုပြီးခိုင်မာလာတယ်လို့ဆိုထားပါတယ်။တဟာအထက်ကပြောခဲ့တဲ့ယုံမှတ်မှုမစ်များများနဲ့အမှန်တရားနည်းနည်းပါတဲ့ကိစ္စဖြစ်တယ်လို့သူကထောက်ပြပါတယ်။တကယ်တော့တရုတ်ကအကူကြီးဆိုပြီးအဓိကလွှမ်းမိုးထားတာဖြစ်ပါတယ်။1950ပြည်လွန်အလယ်ပိုင်းအထိကချင်းပြည်နယ်အစိတ်ပိုင်းအတော်များများကိုတရုတ်ကသူတို့နိုင်ငံနယ်နိမိတ်ထဲမှာတည်ဝင်းမြေပုံရေးဆွဲပြီးတော့ဖော်ပြထားပါတယ်။ဒါချင်းမြန်မာပြည်ထဲကတရုတ်တွေဟာလည်းပဲပီကင်းအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိနေကြတယ်လို့ဆိုပါတယ်။အခုတခါတရုတ်နဲ့အမေရိကန်တို့ဟာစံတမန်အစုံနှုံးနဲ့သံငင်းတမန်ငင်းအပြန်အလှန်ပြုလုပ်ရမယ့်ကိစ္စတွေကိုပြစ်ပယ်ပြီးမြန်မာနိုင်ငံဟာလည်းသူတို့နှစ်ဖက်အငင်းပေါ်တဲ့အထက်မှာမရည်ရွယ်ပဲပါဝင်ပတ်သက်လာရပြန်ပါပြီ။မြန်မာနိုင်ငံဟာဥနုလက်ထက်ကနေဆိုင်ရင်အခုခါစစ်အင်အားလေးစားကြီးထွားလာပြီးစစ်လက်နက်ပစ္စည်းတွေလည်းစွန့်ရီတိုးတက်လာခဲ့ပါတယ်။စီးပွားရေးလည်းကြီးမားကျပြန့်လာခဲ့ပါပြီ။ဒါပေမဲ့လည်းစုရကြဘူးစင်းနုဖြစ်နေရစေဆိုပြီးညီကုန်းချုပ်ထားပါခင်ဗျာကျွန်တော်ကြောစမ်းတာပ
ါ View American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း View Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင်။
အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အစိုးရတက်လောက်ခံကရင်နေကြားဆောင်တက်နဲ့ပြည်ပရောက်တရုတ်ကုန်တွေတီထိုင်းမြန်မာနယ်စပ်မှာတိဆောက်နေတဲ့တရုတ်မျိုးစစ်တွေအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်နဲ့ထိုင်းနယ်စပ်မှာတိဆောက်နေတဲ့တရုတ်မျိုးတွေအကြောင်းသတင်းထွက်နေတာအတော်လေးကြားနေပါပြီ။မြန်မာပြည်ဆိုင်ရာအမေရိကန်တန်ဖိုးဟောင်းပစ္စည်းလာကလပ်နဲ့ဂျေဆင်တာဝါတို့ကလွန်ခဲ့တဲ့ဧပြီလကစာတမ်းထုတ်ဝေလိုက်တဲ့အခါမှာနေဆက်ကတရုတ်မျိုးတွေအကြောင်းစိတ်ဝင်စားသူတွေပုံများလာတာတွေ့ရပါတယ်။တမတော်လက်အောက်ကကရင်နယ်ကြားဆောင်အခြေစိုက်တဲ့ရွှေခုတ်ကုမှဟောင်းကောင်အခြေစိုက်ရတိုင်းကုမ္ပဏီကနေဆက်မျိုးတည်ဆောက်နေတာကိုလူသိများပါတယ်။မြဝတီမှာလည်းကစီနိုကစားဝိုင်းတွေကစ်စားလာပါလေ။မြဝတီမြို့မြောက်ဖက်ကီလိုမီတာ20ကျော်ဝေးတဲ့တောင်ရင်မြစ်မြန်မာဘက်ကမှလောင်ကစားမြို့တည်ဆောက်နေတာပါ။အရင်နယ်ကြားဆောင်တပ် BGF က20ရာခိုင်နှုန်းတရုတ်ဘက်က80ရာခိုင်နှုန်းအကျိုးအမြတ်ရယူမဲ့စစ်ပွဲရေးလုပ်ငန်းဖြစ်ပါလေ။ တရင် BGF အခုရင်းနဲ့ဝင်ရောက်လာတဲ့တရုတ်တွေမြောက်ဒီမှာများပြားလာပါတယ်။ရွှေခုတ်ကိုစီမံချက်ကိုစစ်ဆေးဖို့လွန်ခဲ့တဲ့ဇွန်လကမြန်မာအစိုးရဆုံးဖြတ်ပါတယ်။တရင် BGF ဟာအစိုးရတပ်ဩဇာအရှိန်အဟွာနဲ့လောင်ကစားမြို့တော်တိစောက်နေတာထင်ရှားပါတယ်
။မြောက်ဒီမြို့နယ် BGF ထင်းချုံနယ်မြေတဲပုံစိတ်ကတရုတ်အဆောက်အုံတွေကိုဓာတ်ပုံရိုက်တဲ့သတင်းနောက်နှစ်ဦးကိုကင်းနေကြသောတပ်ကမတ်လဇန်ကဖမ်းဆီးပြီးကျိုင်းနှက်နေတဲ့သတင်းကိုလူအများသိကြပါလေ BGF ဘုံမူကြီးစောချစ်ခင်ရဲ့ဝင်ရောက်ဆွဲဖက်မှုကြောင့်သတင်းနောက်ဒီကိုတရက်အတွင်းပြန်လွှတ်ပေးလိုက်ပြီးဖမ်းဆီးသူတွေကိုအရေးယူတယ်လို့သိရပါတယ်တရုတ်စီးပွားရေးလုပ်ငန်းကိုကရင် BGF တပ်ဖွဲ့ကအကာအကွယ်ပေးနေတာဖြစ်ပါတယ်မြောက်ဦးဒီမှာတရုတ်လူဦးရေတိုးပွားလာနေတာကိုတရုတ်စာနဲ့ရေးထားတဲ့ဆိုင်းဘုတ်တွေကတက်တည်ပြနေပါတယ်ဒါကဥပဒေနဲ့မညီညွတ်ဘူးဆိုပြီးစီပင်သားရာရေးအဖွဲ့ကလိုက်လံဖြုတ်သိမ်းပါတယ်ဆိုင်ဘုတ်တွေမရှိတော့ပေမဲ့တရုတ်တွေကတော့ရှိနေသေးပါဇူလိုင်15ရက်နေ့ကမြောက်ဦးကလောင်စာဝိုင်းကိုအာဏာပိုင်အဖွဲ့ကဝင်ရောက်ဖမ်းဆီးကြောင်းလဲသိရပါတယ
်ဒုတိယတရုတ်မျိုးတစ်ကိုစိုက်ရှီကန်းဆက်မှုဇုံလို့ခေါ်ပါတယ်ကမ္ဘောဒီးယားနိုင်ငံကနှင်ထုတ်ခံရတဲ့တရုတ်လူဝန်ရှင်တွေအတွက်ရည်ရွယ်ပြီးတိစောက်တာလို့သိရပါတယ်2012ခုထောင်ကလွတ်လာတဲ့တရုတ်လူစုဝမ်ကျော့ကွိုင်တီဆောင်တဲ့ဒုံမင်းအုပ်စုနဲ့မလေးရှားလူအရှင်တူဖက်ဆက်လုပ်ပြီးဆန်ရှိကန်စီမံကိန်းကိုအကောင့်တွေပေါ်နေတာဖြစ်ပါတယ်။ KNU ထိန်းချုပ်တဲ့မြောက်ဒီနယ်ကကွန်ယာမျိုးတစ်စီမံကိန်းပါနဲ့ကမ္ဘောဒီးယားကနှင်ထုတ်ခံရတဲ့တရုတ်လောင်းစားလုပ်ငန်းတွေပါဝင်ပါတယ်။ KNU အကြီးအကဲဆောရောဂျာခင်ကိုတိုင်ပါဝင်တဲ့စီမံကိန်းဖြစ်ပြီးသစီနှုတ်ကစားဝိုင်းတစ်ခုတည်ဆောက်နေကြောင်းသိရပါတယ
်။တရုတ်မျိုးတစ်စီမံကိန်းအကောင့်တွေပေါ်နေတာကိုတရုတ်အစိုးရရဲ့ပိုလန်ကျောင်းစီမံကိန်းမှာအကျုံးဝင်တယ်လို့ပြောဆိုနေတာမျိုးလည်းရှိပါတယ်။တကယ်တော့ပြည်ပရောက်တရုတ်လူစုတွေတိစောက်တဲ့တရုတ်မျိုးသစ်တွေဖြစ်တာကြောင့်ပြည်ပရောက်တရုတ်တွေအတွက်ရည်ရွယ်ပါတယ်။ဒေသခံလက်နက်ကိုင်အဖွဲ့အစည်းရဲ့သဘောတူညီချက်နဲ့ပြည်ပရောက်တရုတ်လုပ်ငန်းရှင်တွေကတိစောက်တာမို့တရုတ်အစိုးရနဲ့လုံးဝမသက်ဆိုင်ဘူးလို့တရုတ်သူတွေဒီယွန်ဆန်ကဇွန်လ25ရက်နေ့ထုတ် Frontier မြန်မာစာဆောင်မှာရေးသားပါတယ်။မျိုးသစ်တည်နေတဲ့တရုတ်တွေဟာဟောင်ကောင်နဲ့မကာအိုအခြေစိုက်တရုတ်တွေဖြစ်လို့တရုတ်အစိုးရနဲ့ရောတရုတ်ပြည်မာကြီးနဲ့ပါဘယ်လိုမှပတ်သက်စရာအကြောင်းမရှိဘူးလို့ယွန်ဆန်ကရှင်းပြထားပါတယ
်။ဩစတြေးလျလုပ်ငန်းရှင်နိုင်ဂျီးရီးယားဂရီယာဆိုသူဟာကရင်ကောင်းဆောင်ဗိုလ်ချုပ်နဒာမြနဲ့ပူးပေါင်းပြီးမူဝေးပူဒုက္ခတဲ့စကားမှာမြို့သစ်တည်ဖို့စီမံကိန်းချပါတယ်။ဒါပေမဲ့မတ်တင်ဝေဒေါ်လာ3သိန်းခွဲလောက်ရတဲ့အခါမှာလူလိမ်မှန်းသိရပါတယ်။နိုင်ဂျီးရီးယားနဲ့သူ့ရဲ့ Current Enterprise ကိုအဆက်ပြတ်ဖို့နဒာမြကကြေညာချက်ထုတ်ပါတယ်။နိုင်ဂျီးရီးယားရဲ့ကရင်မျိုးတစ်စီမံကိန်းမှာငွေစိုက်ထုတ်မိတဲ့အမေရိကန်နဲ့ဂျပန်လုပ်ငန်းရှင်ကစင်ကာပူမှာတရားစွဲတဲ့အခါအရင်းစိုက်သူ3ဦးကိုဒေါ်လာ1000စီပေးဖို့ဆုံးဖြတ်ထားကို AP လ22ရက်နေ့ထုတ် Sydney Morning Herald မှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်မေလ9ရက်နေ့ကပြတ်သားတဲ့လောင်းကစားဥပဒေဟာနိုင်ငံကြားသားအတွက်သာဖြစ်ပုံရပါတယ်။ဥပဒေပုံမှန်73မှာမြန်မာပြည်သူပြည်သားကစီနိုမှာလောင်းကစား권မပြုရလို့ပိတ်ပင်ထားပါလေ။ကစ်စနစ်နဲ့ယောညီတဲ့ဥပဒေဖြစ်ဖို့ရည်ရဲလို့ဖော်ပြထားတာကိုကြည့်ရင်နိုင်ငံခြားသားအတွက်တရုတ်လောင်းကစားဝိုင်းတည်ဆောင်တာဟာကစ်စနစ်နဲ့ကိုက်ညီတယ်လို့ဖြစ်နေပါပဲ။မြန်မာပြည်ထဲမှာလောင်းကစားဝိုင်းတည်ဆောင်권ပေးပြီးမြန်မာပြည်သားမပါရဘူးလို့ပိတ်ပင်တားမြစ်တဲ့ဥပဒေဖြစ်နေပါလေခင်ဗျာ။
ဒီကပ္ပချမ်းမရေးကဏ္ဍမှာတော့ကိုဗစ်ကာလသွေးလုံတုပ်ကွေးသတိပြုစရာအကြောင်းတင်ပြထားပါတယ်။ဒီကိုဗစ်ရောဂါကြီးကူးစက်နေချိန်သွေးလုံတုပ်ကွေးဖြစ်နှုန်းသိနှုန်းကကိုဗစ်ထက်၅ဆကျော်များနေတာမို့သွေးလုံတုပ်ကွေးဖြစ်နိုင်တာကိုသတိပြုမိဖို့လိုတယ်လို့ချမ်းမရေးပညာရှင်တွေကဆိုပါတယ်။ကိုဗစ်ကာလမှာရာသီတုပ်ကွေးလည်းဖြစ်နေတာမို့သွေးလုံတုပ်ကွေးဖြစ်နိုင်တာကိုဘယ်လိုခွဲခြားသိနိုင်ပြီးသေဆုံးမှုလျှော့ချနိုင်အောင်ဘယ်လိုသတိပြုလုပ်ဆောင်ကဘလူးကာကွယ်နိုင်ပါလေဒီအကြောင်းကလေးထုခုနဲ့ဆေးတက်ကလေးဖြင့်ကလေးချမ်းသာပညာဌာနအငြိမ်းစားဌာနမှဗမောခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ကလေးထုခုဆရာဝန်ကြီးဗမောခဒေါက်တာစောဝင်းပါကျွန်တော်တို့ဒီနှစ်ကိုဗစ်ကာလပေါ့နော်သွေးလုံတုပ်ကွေးဖြစ်နှုန်းသိနှုန်းကဒီကိုဗစ်ရောဂါထက်များနေတယ်ဆိုပြီးတော့တော်တော်များများဒီပြည်သူကြားမှာလည်းစိုးရိမ်မှုတွေရှိကြတယ်လို့ကျန်းမာရေးဝန်ထမ်းတွေဘက်ကလည်း ဒီအပြေကြောင်လုံးနည်းဖို့အတွက်ဆိုပြီးတော့အထူးသတိပေးနေကြတာရှိပါတယ်ဆရာ။အဲ့ဒီခါကျတော့ဒီနှစ်ကဒီတခြားနှစ်တွေနဲ့ရှင်လို့ရှိရင်ဘယ်လိုအနေအထားမျိုးရှိလဲဆိုတာသာပြီးတော့ရှင်းပြပေးပါလား
။ဒီနှစ်ကတော့ COVID ကတော့အခုအားလုံးသိတဲ့အတိုင်းပေါ့ကျွန်တော်တို့ဒီမှာကတော့ community transmission ဆိုရဲလူလူကြားမှာပြန့်နှံ့နေတာတော့မရှိသေးဘူးပေါ့။ဆိုရာပြင်ပလာတဲ့လူလာတွေကနေပြီးတော့ imported cases လို့ခေါ်တော့ပေါ့။နိုင်ငံခြားကူးစက်လာရှိတယ်။ကျွန်တော်တို့ကတော့ခြံချောင်းဖြစ်တာဆိုတော့နှစ်တိုင်းအနေနဲ့အများရှိပါတယ်။၃လနှစ်တခါပို့ဆိုးတတ်တယ်ပေါ့။လူနာဖြစ်များတာကောညှဉ်းထမှုဖြစ်တာများတာကောက2013မှာတခါကျုံပါတယ်။2019မှာတခါကျုံတယ်ပေါ့နော်။အဲ့တော့2021ပေါ့နောက်နှစ်ဆိုတော့ပို့ဆိုးမယ်လို့အများဆုံးဖြစ်မလို့တက်ဆတာတယ်ပေါ့။အခုဒီနှစ်ကလည်းအများဆုံးဖြစ်တဲ့နှစ်မတိုင်ခင်ဆိုတော့ကျွန်တော်တို့ရန်ကုန်မှာပေါ့နော်ဒါတချို့ဒီနယ်တိုင်းတွေလိုက်လဲပွားပါတယ်။ရန်ကုန်မှာတော့တပြေးရတော့တက်လာဆိုဒီနေ့လည်းကျွန်တော်တို့လူလာတွေသိပါတယ်။ကြောင်းလို့နေကလေးရင်းကြောင်းလို့ကျူချင်းလို့ကဒီသွလွန်တကွေကအဓိကကူးတာဖြစ်တော့ဒီနေ့အခုကတော့ကြောင်းကြီးလည်းပိတ်ထားတာပေါ့နော်ခုတော့ပြန်ဖွင့်တယ်ပေါ့။အဲကြတော့ကူးဆက်မှုကခါတိုင်းနှစ်လောက်တော့သိအများကြီးတော့မတွေ့ဘူးဂျိုးကြဂျိုးကြတွေ့နေပါတယ်။ဟောဒီနယ်နဲ့တိုင်းအနောက်ပြားမှာပေါ့ဖြစ်နေပြီးတော့သေပြောင်းလုံးလဲရှိတယ်ဆိုတာတွေ့ရပါတယ်။အဲ့တော့ကိုဗစ်ကတော့ကျွန်တော်တို့ဒီတပြည်လုံးမှ6ရောက်သေးတယ်ဆိုတော့ဗျာဒီသွလွန်တကွေကြောင့်သေတာကတော့ပိုလို့ရောများတာပေါ့နော်။ဒါပေမဲ့ဖြစ်ပေါ်တဲ့ပမာဏလည်းသွေးလွန်တကွေဖြစ်တာအများကြီးပေါ့ထောင်ချီပြီးဖြစ်နေပါပြီ
။ဟုတ်ကဲ့ဒီသွေးလွန်တကွေကိုအခုလို့ကိုဗစ်ကာလမှာပေါ့နော်ခွဲခြားနေအောင်ပေါ့နောက်ဒီယာတိတကွေတို့တာမန်အေးမီတို့ကလည်းဖြစ်နေတော့သူ့ရဲ့ဒီထူးခြားတဲ့ခွဲနေတဲ့လက္ခဏာလေးတွေကိုရှင်းရှင်းလေးပြအောင်ကြိုသိနိုင်အောင်ဆရာရင်ရှင်းပြပေးပါလား
။ဒီယာတိတကွေနဲ့ကိုဗစ်ကတော့နည်းနည်းဆင်နိုင်တယ်ပေါ့နော်။အဓိကတော့ချောင်းဆိုးတယ်၊နှာစီးတယ်၊နှာရည်ယိုတယ်ပေါ့။ဒီယာတိတကွေဆိုနှာစီးချောင်းဆိုးကပုံများတယ်၊ဖျားလဲဖျားတယ်ပေါ့။ကိုဗစ်ကကြာဖျားတယ်သာစီရပါတယ်ဆောင်းဆိုးတာဖြစ်နိုင်တယ်နောက်သိပ်ဆိုးလာရင်တော့အသက်ရှူပြတ်တယ်ပေါ့သွေးလွန်တကွေကတော့များသောအားဖြင့်ဒီသာစီဆောင်းဆိုးသိပ်မရှိဘူးအချောက်ချားလာလို့ပေါ့နော်တခြားကြီးတယ်မိန်းတယ်ဗိုက်အောင်တယ်အရေပြားမှာအနီးစက်ကလေးတွေပေါ်နိုင်တယ်အဲ့ဒါလည်းသူကတော့ပုံများတယ်နောက်တစ်ခုကဖေးရိုတဲ့လက္ခဏာတွေပေါ့လေအရေပြားမှာအနီးစက်ကလေးတွေထိလိုက်ရင်မတောက်သွားတာတွေနော်သုံးမို့ရင်ကော်ဖီနှစ်ယောက်အန္တာနှာခေါင်းလေးဆန်တာဒီလိုလက္ခဏာတွေပြတ်တ်ပါတယ်အဲ့တော့နည်းနည်းလေးလက္ခဏာကွာပါတယ်အဲ့မဲ့ COVID မှာလည်းကလေးတွေမှာတော့ဝင်ပြက်ဝင်ရှော့ဖြစ်တာလေ10ရာရီလောက်မှရှိတယ်လို့ပြောပါတယ်။ဒါပေမဲ့ကလေးမှာဆိုလို့ရှိရင်တော့ COVID ကနည်းနည်းကံကောင်းတာတော့ကလေးတွေကလက္ခဏာမပြဘူး။ပြရင်လည်းပြင်းထန်မှုမဲတယ်ပေါ့လေ။ COVID ကတော့ဒီလူကြီးကပိုပြီးတော့ပြင်းထန်တယ်ပေါ့လေ။ဒီသွေးလွန်တကွေကတော့ကလေးမှာပိုဆိုးတော့ပေါ့နော်။3နှစ်က15နှစ်ဒီမှာပြင်းထန်လို့ဖြစ်တတ်တယ်။ကျွန်တော်မြင်ပြောရင်တော့ဒီ COVID ကတော့ကလေးမှာတော့ကမ္ဘာလုံးမှာကြည့်ရင်ပြင်းထန်မှုကတော့မရှိတော့အများမမားနိုင်ဘူးပေါ့နော်။ရာဒီတကွေးနဲ့သွလွန်တကွေးကတော့မှားနိုင်ပါတယ်သတိထားပြီးတော့ကြည့်နေရသွလွန်တကွေးကတော့ကျွန်တော်တို့စီမှာလည်းအမြဲဖြစ်နေကြဆိုတော့အမြဲသတိထားနေရမယ့်အရာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီသွလွန်တကွေးမှာဒီဒေသဝင်တွေဆွတ်ချနိုင်အောင်ပေါ့နော်အလေးနဲ့ဗားရီထည့်ပြောခြင်းလ
ားသွလွန်တကွေးကတော့ခုနပိုင်းမှာတော့ယောဂရဲ့သဘာဝကိုသိတော့ပို့ပြီးတော့ကုသမှုကတော့တိုးအောင်မြင်လာတယ်ပေါ့ဗျာဒါပေမဲ့ရေးကြည့်တဲ့တော့ချက်ကတော့သွလွန်တကွေးဖြစ်နေတယ်လို့သတိထားမိဖို့ကရေးကြည့်တယ်အမှားဖြစ်ဆိုတန်လျာဖြစ်နိုင်တဲ့ချက်ဒီဆိုဖြားပြီးတော့အောက်ပါနှစ်ချက်ရှိတာနဲ့သွေးလွန်တကွေးလို့ယူဆရတယ်ပေါ့နော်အဲ့ဒါတွေကအော့အန်တာအကြည်ပြားမှအနီးဆက်ပြီးအနီးခွက်တွေထွက်တာကိုယ်လက်ငါကျင်ကိုက်ခဲတာသွေးလွန်တကွေးလက်မှာစမ်းတတ်တဲ့စမ်းတတ်မှုပေါ့နော်ဆက်ဆက် positive တာဒါပြီးတော့သွေးပြူနေတာနဲ့အန္တရာယ်လက္ခဏာတွေရှိတာအဲ့တော့ဒီထဲမှာပြန်စဉ်းစားကြည့်ဖြားတာနဲ့နှစ်ချက်ပဲဆိုတော့ဥမာကြားတဲ့အန္တရာယ်ကိုလက်ကပ်တယ်ဆိုရင်ဒါသွေးလွန်တကွေးတန်လျာအထဲမှာဝင်သွားပြီအဲ့တော့သွေးလွန်တကွေးရဲ့အန္တရာယ်လက္ခဏာတွေဆိုတာဘိုင်းနာတော့ကြားပြီးတော့ဘိုင်းနာတယ်ကြားပြီးတော့အဆက်မပြတ်အန္တရာယ်နောက်နှာခေါင်းလေးဆန်တယ်သို့မဟုတ်ကော်ဖီနှစ်ယောက်အန္တရာယ်ပေါ့မိန်းတယ်သို့မဟုတ်ကနာမင်းဖြစ်တယ်ဆရာဝန်နေနဲ့ဆိုင်းကြည့်ရင်အသေးကြီးရပေါ့
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီသွေးလွန်တကွေးဖြစ်နိုင်တာကိုဒီသတိပြုမိနိုင်ဖို့ပေါ့နော်ဒီတန်လျာလက္ခဏာတွေကိုသိထားခြင်းအားဖြင့်ဒီတိဆုံးကိုဘယ်လိုလျှော့ချနိုင်လဲဆရာ
။သွလွန်တကွေးတို့တန်လျာထားတာလည်းဘာကောင်းလဲဆိုရင်သွလွန်တကွေးမှာတချို့အရေးကြီးတဲ့အဆင့်ကိုရောက်မဲ့လူတွေကသွေးလိုက်နေဆိုတဲ့လက္ခဏာဖြစ်တယ်။၃ရက်က၅ရက်မှဖြစ်တတ်တယ်။နော်အဲတော့ကြီးနေတဲ့အေးလာတဲ့လူကလုံးခွေတယ်၊နေရာဝရမ်းဖြစ်တယ်ပေါ့နော်။နောက်ပိုင်းကျရင်တော့သွေးခုန်လုံးတိုင်မရတာတို့၊သွေးခုန်လုံးဆမ်းမရတာတို့၊သွေးစိမ်တိုင်မရတာတို့နော်။သွေးအပေါ်သွေးနဲ့အောက်သွေးကတ်တာတို့ဒါတွေဖြစ်တာပေါ့။အဲလိုဖြစ်ချင်တဲ့အချိန်မှာဒီလျှော့ကြတယ်သွေးလမ်းနဲ့လက္ခဏာမဖြစ်ခင်မှာသူကထူးခြားတာကြာကြသွားတယ်။ကြာကြသွားတော့ဒီဆရာမတွေဆရာဝန်တွေရောမိဘတွေရောနည်းနည်းပေါ့သွားတယ်ပေါ့။တချို့ဆိုလို့ရှိရင်ကြောင်းလေးပိုင်းတော့တတ်တာရှိတယ်။ဒါပေမဲ့ဒီတော့ကြာကြနေတဲ့ကလေးကလမ်းဆန်းတာမဟုတ်ဘူး။ပို့ပြီးတော့နှုံးခွေသွားတယ်။အဲနဲ့ခေါင်းမူတယ်၊အိတ်နေတယ်ပေါ့နော်။ အဲ့လိုဖြစ်ရင်ဒါစောစောစီးစီးသွေးလန့်နဲ့ရှင်ရှင်စနေပြီဆိုတာသိဖို့လိုပါအဲ့လိုမျိုးလူနာတွေကဆေးရုံအမြန်တက်ဖို့လိုတယ်သားရည်တွေကတော့ပြီးရပါတယ်အဲ့လိုမျိုးလုံနိုင်မှသာသွေးလန့်နဲ့ရှင်တို့နိုင်မြတ်တို့လေအနေနဲ့ဖြစ်တဲ့ကိုယ်တွင်သွေးရုပ်ခြင်းတို့အသက်ဆုံးရှုံးခြင်းတို့ကမဖြစ်လေပါပဲ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခါဒီကာကွယ်ရေးအတွက်ရောဒီနေ့အတွက်ထ
ူးထူးခြားခြားတော့သိပြောအထူးခြားမရှိပါဘူးကတိုင်းဒီပိုးလောက်လန့်နေနေလေးပေါ့အဲ့ဒီခုံးတုံခတ်ဖြစ်ပေါ့နော်လောင်းတောင်လဲဖွင့်ညှုပ်ချင်းမဟုတ်အဲ့ဒီတော့ကပေါလာမယ့်ရှင်တွေကိုနေနေနီးပြားတွေကိုဒီသူလူလူကလောက်ဖို့လိုတယ်။နောက်တစ်ခါအဲ့ဒါတွေကိုကလေးအများကြီးနေလယ်မှာလာဆူရဲနေကလေးအကြောင်းတို့ကျူရှင်တို့အကြောင်းတို့အဲ့ဒီနေရာတွေမှာပို့ပြီးတော့အဓိကလောက်ဖို့လိုတယ်။အခုနောက်ပိုင်းမှာပို့တိုးတက်လာတာကတော့ debate လို့ခေါ်တဲ့ရှင်းရှိပါပို့လောက်လာမပေါက်ပွားတဲ့ရှင်းပေါ့နော်။အဲ့ဒါကိုရေကြီးရေတန့်ပေါ့။မရေတိုင်းကြီးတို့နော်စိန်အိုးတို့ဒီလောင်ကန်တို့အဲ့လိုမျိုးမှထည့်ထားဖို့လိုပါတယ်သူကတခါထည့်တိုင်းရင်တော့ဘက်က10ပတ်လောက်9လောက်လာမဖြစ်ပွားတော့ဘူးအဲ့ဒါကိုတော့အစိုးရလည်းတန့်ဝေပေးပါတယ်ပြင်ပပုတ်ကလေးကပါလည်းရောင်းလာရှိပါတ
ယ်ဟုတ်ကဲ့ကျွန်တော်မေးမိတဲ့အခြားရေးကြည့်တဲ့ချက်က
ကျွန်တော်ပဲရေးထားတဲ့သွေးလွန်တကွေအနေနဲ့ဝင်ကာထားပါတော့ယာဒီတိုင်းတွင်ဖြားနာရင်သွေးလွန်တကွေမှတ်ဆိုလိုတာအခြားကြည့်တဲ့မိန်းနဲ့ကလေးရောလူကြီးပေါ့နော်ဥပမာတဲ့အဆိုင်30ပြည့်ဖြစ်တာလည်းရှိပါတယ်နော်သတိထားမိဖို့ပါတော်တော့ကြာကြခင်မလန်းနေအစဉ်တတိချက်သဘောအရေးကြီးတဲ့အစဉ်တွေကိုရောက်သွားတာကိုဒီမသားလိုက်မှုကိုအရင်ရှိလို့ဖြစ်ပါဟုတ
်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အမျိုးသားပြည်နယ်စစ်မျက်ရေးနဲ့ငြိမ်းချမ်းရေးဗဟုဌာန NRPC ကနေတိုင်းသာလက်လက်ကန် EAO ရှစ်ဖွဲ့အတွက်ရိတ်ခံငွေထောက်ပံ့ပေးခဲ့ပါတယ်။ရခိုင်အမျိုးသားပါတီ ANP ကလွတ်တော်အသီးသီးအတွက်ကိုယ်စားလှယ်ပေါင်း60ကျော်ဝင်ရောက်ရှင်ပြိုင်သွားမယ်ဆိုတာနဲ့ထိုင်းနိုင်ငံရောက်ရှမ်းရှိပြောင်းအလုပ်သမားတွေအထွေထွေရွေးကောက်ပွဲမှာကြိုတင်မဲပေးနိုင်ဖို့အခက်အခဲရှိနေတဲ့အကြောင်းတွေကိုကြားစားရမှာပါရှင်။ကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအစိုးရအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကကိုဗစ်ကာလမှာထောက်ပံ့ကြေးလိုအပ်နေတဲ့တိုင်းနာလက်နက်ကင် EAO ရှစ်ဖွဲ့အတွက်ရိတ်ခံငွေထောက်ပံ့ပေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကပြီးခဲ့တဲ့ဩဂုတ်လ၁ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အဆိုပါကိုဗစ်ကာလထောက်ပံ့ငွေတွေကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ၊ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA တို့ကိုစက်သိန်းတထောင်စီချင်းအမျိုးသားတပ်ဦး CNS ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO တို့ကိုစက်သိန်း950စီရခိုင်ပြည်လွတ်မြောက်ရေးပါတီ ALP မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ကိုစက်သိန်း900စီလာဟုဒီမိုကရက်တစ်အစည်းအရုံး LDU အတွက်ငွေစက်သိန်း250တို့ကိုဇူလိုင်လ24ရက်ရက်စွဲနဲ့တပ်ဆိုင်ရာဘဏ်တွေကနေတဆင့်လွှဲအပ်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့ထောက်ပံ့ငွေတွေပေးအပ်တဲ့အစီအစဉ်မှာကရင်အမျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တို့အစိုးရစီမှာကိုဗစ်ကာလထောက်ပံ့မှုတောင်းခံထားခြင်းမရှိဘူးလို့အဖွဲ့တာဝန်ရှိသူတွေကဆိုပါတယ်
နိုဝင်ဘာလ၈ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့အထွေထွေရွေးကောက်ပွဲမှာရခိုင်မျိုးရပ်ပါတီ AMB ကလွတ်တော်တည်တည်အတွက်ကိုယ်စားလှယ်ပေါင်း60ကျော်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။အဲ့ဒီ60ကျော်ထဲမှာမျိုးရပ်လွတ်တော်အတွက်12ဦး၊ပြည်သူ့လွတ်တော်အတွက်18ဦး၊ပြည်နယ်လွတ်တော်အတွက်34ဦးနဲ့ရန်ကုန်တိုင်းရခိုင်တိုင်းဒေသရေးရဝန်ကြီးတွေတဦးတို့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ဩဂုတ်လ၂ရက်နေ့ကပါတီကထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါတယ်။ AMB ပါတီရဲ့ကိုယ်စားလှယ်လောင်းစာရင်းမှာအမျိုးသမီးကိုယ်စားလှယ်6ဦးပါဝင်ပြီးအများစုကတော့အသက်40ကျော်အရွယ်လူငယ်တွေဖြစ်တဲ့အတွက်ဒီလူတွေကစိတ်ဝင်စားမှုရှိနေတယ်လို့မောင်သောမျိုးခံကိုသွန်းအောင်ကပြောပါတယ်။ဒီခိုင်ပြည်နယ်ကမက်ဆန္ဒနိုင်ငံတွေမှာညီညွတ်သောဒီမိုကရက်တစ်ပါတီ၊ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊အမျိုးသားဒီမိုကရေစီဖွဲ့ချုပ်၊ရခိုင်ဥဆောင်ပါတီ၊ရခိုင်ဒီမိုကရေစီဖွဲ့ချုပ်၊ရခိုင်မျိုးရပါတီနဲ့တခြားလူမျိုးစုပါတီငယ်တွေပါဝင်တတိပုဂ္ဂလတွေလည်းဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေကြပါတယ်။
ရခိုင်ပြည်နယ်ကြောက်တော်မြို့ကတဆင့်ချင်းပြည်နယ်ပလဝမြို့နယ်ကိုနေရပြန်သွားကြတဲ့ချင်းလူငယ်၄ဦးကိုပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ကလမ်းခွလတ်မှာရခိုင်တပ်တော် AA တပ်ဖွဲ့ကဖမ်းဆီးထားတယ်လို့ခုမီချင်းမြို့နယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကပြောပါတယ်။အဲ့ဒီလူငယ်တွေဟာရန်ကုန်ကနေစစ်တွေကြောက်တော်ကတဆင့်ပလဝမြို့ကိုပြန်သွားကြတာဖြစ်ပြီးပလဝနဲ့ကြောက်တော်အကြားငတရိုင်းကျေးရွာမှာချင်းစစ်ဘေးရှောင်ပြည်သူတွေထောက်ပံ့ကူညီရေးမှာတက်တက်ကြွပါဝင်နေတဲ့အိုက်အောင်စိုးအပါဝင်လူငယ်၄ဦးကိုသာ AA တပ်ဖွဲ့ဝင်တွေကဖမ်းဆီးသွားပြီးကြံ၃ဦးကိုတော့ပြန်လွတ်ပေးလိုက်တယ်လို့ KACC ကပြောရေးဆိုခွင့်ရှိသူမိုင်နန်းဝေကပြောပါတယ်ချင်းစစ်ဘေးရှောင်များကူညီရေးကော်မတီCISC ရဲ့ထုတ်ပြန်ချက်အရချင်းပြည်နယ်ပလဝမြို့နယ်မှာတမတော်နဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲကြောင်2018ခုနှစ်ကနေ2020ဇူလိုင်လအထိဒရခိုင်အရသား20ဦးပျောက်ဆုံးနေပြီးအဲ့ဒီထဲက5ဦးဟာ AA အဖွဲ့ကဖမ်းဆီးထားတယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်တပ်တော် AA တပ်ဖွဲ့ကတော့အခုချိန်ထိတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး
ကရင်ပြည်နယ်ဖားပွန်ဒေသခံတော်မူသောပြစ်ဒဏ်ခံရမှုနဲ့ပတ်သက်ပြီးကျူးလွန်သူတမတော်ဒဏ်ဦးကိုစစ်တရားရုံးနဲ့စစ်ဆေးစီရင်ပြီးအမြင့်ဆုံးပြစ်ဒဏ်ချမှတ်လိုက်ခဲ့ကြောင်းတမတော်သတင်းမှပြန်ကြားရေးဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ပြစ်မှုကျူးလွန်သူတမတော်ဒဏ်ဦးကိုစစ်ဆေးဆောင်ရွက်နေချိန်မှာလဲမွန်ပြည်နယ်ဘီလင်းမြို့နယ်ကဒုတိယအသေးသေးအုပ်ချုပ်ရေးမှုအပါဝင်ကြေးရွာအုပ်ချုပ်ရေးမှုတချို့နဲ့ရမီရဘတချို့တက်ရောက်လိမ့်လာတာရှိတယ်လို့လဲတမတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမရဒန်ဦးဟာပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကဖာပုံမြို့နယ်ပိုလူထားချေရွာအုပ်ချုပ်ရေးမှူးရဲ့စနီးနော်မူနော်ထံပြည်စည်းလူရင်းလူတန်းတက်သည့်ပြစ်မှုကျူးလွန်သွားခဲ့သလိုအလားတူဖြစ်ရမျိုးသတ်မှတ်မဖြစ်ပွားဖို့နဲ့လူမှုဘဝလုံခြုံမှုရှိစေဖို့အတွက်တပ်စခန်းတွေပြန်လည်ရုပ်သိမ်းပေးဖို့ဖာပုံဒေသခံထောင်ကြီးကနေစန္ဒထုတ်ပေါ်မှုတွေကလည်းဆက်တိုက်ဖြစ်ပေါ်လာပါတယ်
ရှမ်းပြည်အလဲပိုင်းရှမ်းပြည်တွတ်တရေးပါတီရှမ်းပြည်တက်မတော်လှုပ်ရှားထိန်ချုပ်ရာတန်ရန်မုံရိုင်ဂျေတီမြို့နယ်ဘက်ကိုအစိုးရတက်မတော်ကနေအင်အားဖြည့်တင်းမှုတွေပြုတ်လုံနေတဲ့အတွက်ဆစ်စင်ရေးကြောင့်ရခင်တုံးကလိုရွေးကောက်ပွဲမကျင်းပနိုင်မှာကိုတိရခန်တွေကစိုးရိမ်နေကြပါတယ် SSPP SSA ပြောခွင့်ရဘုံမူစိုက်တန်းအောင်ကတော့ဒီတပတ်အတွင်းမိမိတို့လှုပ်ရှားရာဒေသဖက်ကိုအစိုးရတက်ရဲ့တက်မှတ်နှစ်နှစ်စကခဆနဲ့နဲ့စကခ30လက်အောက်ခံတရင်တွေကအဖက်ဖက်ကနေအင်အားဖြည့်တင်းဝေရောက်လာနေတာအင်အားတထောင်ထက်မနည်းရှိပြီလို့ပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့2010-2015ရွေးကောက်ပွဲနဲ့2019ကြားဖြတ်ရွေးကောက်ပွဲမတိုင်ခင်ကာလကလည်းအခုလိုပဲအစိုးရတက်ဟာစင်အင်အားဖြည့်တင်းပြီးဆက်စင်မှုပြုတ်ခဲ့တာကြောင့်2015ရွေးကောက်ပွဲတုန်းကဂျေတီမင်းနောင်တန်ရန်မန်ရှူးမြို့နယ်တွေမှာလွတ်တော်ကိုယ်စားလှယ်ခုနှစ်နေရအတွက်ရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါထိုင်းနိုင်ငံမြောက်ပိုင်းကိုးခရိုင်အတွင်းမှာရှမ်းရွှေ့ပြောင်းအလုပ်သမားသိန်းကဏ္ဍရှိပါတယ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာတူတင်မဲပေးနိုင်ဖို့ပုံစံ15တင်လျှောက်သူကယာကနန်းသာရှိတာဘာကြောင့်ပါလဲတူတင်မဲပေးနိုင်ဖို့ရှမ်းရွှေ့ပြောင်းအလုပ်သမားတွေကဘာအခက်အခဲတွေကြုံတွေ့နေရပါသလဲနမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်
ထိုင်းနိုင်ငံချင်းမိုင်ခရိုင်တခုတည်းမှာပဲရှမ်းရွှေ့ပြောင်းအလုပ်သမား8000ကျော်ရှိပေမဲ့ကျွတ်တင်မဲ6900ကျော်သာရှိပါတယ်။သူတို့ဘယ်လိုအခက်အခဲတွေရှိနေသလဲဆိုတာကိုကျွတ်တင်မဲလာရောက်တင်လျှောက်တဲ့ဇက်ရှန်မောင်ကရှမ်းပါတာနဲ့အခုလိုပြောပါတယ်
အန်မောင်မျိုးကဟောက်တံဟိုအန်ခတ်ဒီခတ်ခတ်တော်မန်ဒီဒီနဲ့
ကျွန်တော်တို့ကပမာဆာမတတ်တော့ဘာမှဖြစ်နိုင်ဘူးလေအမှားမပါရဘူးဆိုတော့ကျွန်တော်တို့အတွက်ပို့ပြီးတော့မလွယ်ဘူးဖောင်ပြည့်ပြီးလို့တန်ရုံးကိုသွားပေးရမှာလေပမာစကားကောင်းကောင်းမပြောတတ်လို့ပြောစကားနားလည်မှုလွှဲမှားတာတွေဖြစ်မှာစိုးရိမ်နေ
ချင်းမိုင်ခရိုင်အတွင်းနဲ့လမ်းဖုန်းခရိုင်အတွင်းကွင်းစင်ပြီးအလုတ်သမားတွေကိုအကူအညီပေးတဲ့စိုက်ဟခကကြုံတွေ့ရတဲ့အခက်အခဲတွေကိုအခုလိုပြောပြပါတယ်
ကျွန်တော်တို့တွေ့ရတဲ့အခက်အခဲကတော့ဒီရှေ့ပြောင်းလို့တမားတွေကသူတို့ကမြန်မာစာမြန်မာစကားမတတ်တော့ဖောင်ဖြည့်တာလည်းအခက်အခဲဖြစ်တယ်။တန်ရုံးစီကိုတိုက်ရိုက်တယ်မတွားရဲကြဘူးပေါ့ကျွန်တော်တို့အနေနဲ့ဖောင်လိုက်ဖြည့်ပေးတာလည်းဒီအချိန်ယူရတယ်သူတို့မှလည်းအလုပ်ကတစ်ဖက်ဆိုတော့သူတို့တောင်းဆိုတာကတော့ရှမ်းစာနဲ့ဒီဖောင်လေးလုပ်ပေးဖို့ပေါ့သူတို့ကိုယ်တိုင်ဖြည့်နိုင်တော့ပို့ပြီးတော့မှအချိန်ကုန်တက်တာမယ်ပို့ပြီးများဆန်မှာပေါ့
ဒီမိုကရေစီနိုင်ငံကိုထူထောင်တာနဲ့အညီအခုလိုမဲပေးချိန်မှာတိုင်းသားလူထုလူသားစားအလုံးတန်းတူအခွင့်အရေးရရှိဖို့အတွက်တိုင်းသားတွေအခက်အခဲကိုဥစွာကူညီဖြေရှင်းတင်တယ်လို့အမတ်သုံးမင်းဆန္ဒနဲ့လာရှိုးခရိုင်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဇိုင်ဝမ်လျန်ခမ်ကအခုလိုပြောပါတယ
်နိုင်ငံတော်အနေနဲ့
တိုင်းသားဘာသာစကားတွေကိုပေါ့နော်ညုံတုံးဘာသာစကားအနေဖြင့်မပြထားနိုင်သေးပေမဲ့လည်းဒီမဲပေးတဲ့အချိန်တွေမှာတော့ဒီလိုသက်ဆိုင်တဲ့တိုင်းသားဘာသာစကားတွေကိုဖြည့်ဆက်ပေးဖို့အတွက်ကျွန်တော်တို့ပန်ကြားလိုတယ်တိုက်တွန်းလိုတယ်ပေါ့နော်
ကျွတ်တင်မဲပေးနိုင်ဖို့ပုံစံ15လျှောက်ထားဖို့ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့အခြေစိုက်မြန်မာကောင်စစ်ဝင်ရုံးကဇူလိုင်လ16ရက်နေ့ကနေဩဂတ်စ်လ5ရက်နေ့အထိအချိန်ကန့်သတ်ထားပေးပါတယ်အဲ့ဒီပုံစံ15 form ကိုမြန်မာနိုင်ငံကိုပို့ပြီးသူတို့တွေမဲပေးပိုင်ခွင့်ရှိမရှိစစ်ဆေးမှာဖြစ်ပါတယ်မဲပေးပိုင်ခွင့်ရှိသူဖြစ်ပြီးခရီးလွန်ကျော်တင်မဲပေးခွင့်လျှောက်ထားသူအချက်လက်တူညီမှသာမဲပေးပိုင်ခွင့်ရှိမှာဖြစ်ပါတယ်
ဆက်ပြီးတော့ပေါင်းစည်းပြီးသားမွန်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့မွန်ညီညွတ်ရေးပါတီအနေနဲ့ဒေသအသီးသီးမှာကိုယ်စားလှယ်နေရာပေါင်း60ကျော်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
။နောက်မင်း2020နိုဝင်ဘာလ8ရက်နေ့ရွေးကောက်ပွဲမှာမွန်ညီညွတ်ရေးပါတီ MUP အနေနဲ့ပြည်내လွှတ်တော်ကိုယ်စားလှယ်နေရာတော်တော်များများအနိုင်ရရှိဖို့မျှော်လင့်ထားတယ်လို့ပါတီတွက်ဘက်တွင်ရင်မှုတင်နိုင်ရသမခအခုလိုပြောပါတယ်
ဒီတော့လည်းမရရှိအနိုင်ရဖို့ကြော်လစ်ထားပါတယ်ကျွန်တော်တို့အနေနဲ့အစိုးရဖွဲ့ဖွဲ့မရှိပါဘူးကျေးရွှတ်တော်တဲ့မှာကျွန်တော်တို့အများကြီးရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီနယ်အစိုးရကိုကျွန်တော်အကောင်းဆုံးထိန်းကျောင်းသွားနိုင်တဲ့အနေအထားကြီးဖြစ်လာမယ
်ပြည်နယ်လွှတ်တော်မှာမွန်ညင်ရွတ်ရေးပါတီကအမနေရများများရခဲ့မယ်ဆိုရင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌရွေးချယ်တင်မြှောက်မှုမှာအသာစီးရနိုင်တယ်လို့မွန်ညင်ရွတ်ရေးပါတီမဲအောင်နိုင်ရေးအဖွဲ့ဝင်နိုင်ရဲစော်ကဆိုပါတယ်
ပြည်နယ်လွှတ်တော်မှာနေရာများမယ်၊ဥရဒုတိယများမယ်ဆိုရင်တော့ပြည်နယ်လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌရွေးချယ်တင်မြှောက်မှုမှာဥပဒေအသာစီးရနိုင်တယ်နောက်ပြီးတော့ဒီကကြရတဲ့ပုံစံတွေဖြစ်လာတာတစ်ချက်ပေါ့အစိုးရကိုထိန်းချုပ်တဲ့လုပ်ငန်းတစ်ခုလုံးမှာလည်းဥပါဒီရဲ့အမြင်ဥပါဒီရဲ့အင်အားတွေလည်းများတဲ့အတွက်မဲဆွဲဆုံးချက်တာပဲဖြစ်ဖြစ်အစိုးရတင်ပြတဲ့နေရာမှာပဲဖြစ်ဥပါဒီနဲ့ကိုလူရဲ့အင်အားကိုဖွဲ့ရဲ့အင်အားကကိုခိုင်မာလာမှာပေါ့
ဝန်ပြည်နယ်မှာမွန်ညင်ညွတ်ရေးပါတီ MUP နဲ့ NLD ပါတီတို့အကြိမ်နဲ့ရှင်ပြန်ရမှာဖြစ်တဲ့အတွက်ပြည်သူလက်ခံတဲ့ကိုယ်စားလှယ်တွေပါဝင်ဖို့လိုအပ်တယ်လို့လည်းရင်းမြစ်ကစီးပွားရေးလုပ်ငန်းရှင်နိုင်လွင်ကအခုလိုသုံးတပ်ပါတယ်
ပြည်သူလက်မခံတဲ့ကိုယ်စားလှယ်ကိုထည့်ခဲ့မှဆိုရင်ပြည်သူကဘယ်နဲ့ထည့်မလဲပြည်သူကအရင်ကလိုမအားတော့ဘူးလေ MUP နဲ့ NLD ကတော့ဒီနယ်အဆင့်မှာတော့လောလောဆယ်ဆိုပြိုင်ဘက်ကောင်းတယ်လို့ယူဆရတာပေါ့
မွန်ညင်ညွတ်ရေးပါတီဟာပါတီခြေဆက်ရမွန်ပြည်နယ်အပြင်ကရင်ပြည်နယ်တနင်္လာရီနယ်ရန်ကုန်တိုင်းကမဲဆန္ဒနယ်မြေတွေမှာရှင်ပြိုင်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့ကိုယ်စားလှယ်လောင်း62ဦးကိုလည်းအတည်ပြုထားပါတယ်ရှင
်အခုဆက်ပြီးတရေချင်းချုပ်ကိုနားဆင်ကြရမှာပါရှင်
အမျိုးသားပြည်လဲတင်မြင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကနေကိုဗစ်ကာလမှာထောက်ပံ့ကြေးလိုအပ်နေတဲ့တိုင်းရင်းသားလက်နက်ကိုင် EAO ရှစ်ဖွဲ့အတွက်ရိတ်ခံငွေထောက်ပံ့ပေးခဲ့ပါတယ်2020ရွေးကောက်ပွဲမှာရခိုင်အမျိုးသားပါတီ ANP ကလွတ်တော်အသီးသီးအတွက်ကိုယ်စားလှယ်ပေါင်း60ကျော်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်
တော်ရရှိတဲ့ခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ COVID-19 အတွက်ဘယ်ကဝက်ဆင်းမျိုးကိုမဆိုလူတိုင်းလက်လန်းမီအောင်လုပ်ပေးမယ်ဆိုရင်ကမ္ဘာစီးပွားရေးအမြန်ပြန်ပြီးကောင်းလာနိုင်မယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကTedros Ghebreyesus ကခြေတည်နေမှာပြောပါတယ်။ကမ္ဘာကြီးအမြန်ပြန်နလန်းထူလာစေဖို့အတွက်ကာဝယ်ဆေးတွေဒါမှမဟုတ်တခြားသုံးဝင်တဲ့ပစ္စည်းတွေကိုမျှဝေတာဟာတကယ်ထောက်ကူဖြစ်စေကြောင်းနဲ့ကမ္ဘာစီးပွားရေးကိုအမြန်ပြန်ကောင်းလာစေနိုင်ပြီး COVID-19 ကြောင့်ထိခိုက်ရမှုတွေကိုရောပါစေနိုင်တယ်လို့လည်းပြောပါတယ်။ American Pharmacy One November 3ရက်ရွေးကောက်ပွဲမှာတိုင်ခင် Coronavirus ကာဝယ်ဆေးရနိုင်ခြေရှိနေတယ်လို့သမ္မတ Donald Trump ကခြေတည်နေမှာပြောပါတယ်။သမရအင်ဂျူရဲ့ကျန်းမာရေးကျွမ်းကျင်သူတွေခံမှန်းတာတဲ့ပိုးပြီးအပြုသဘောဆောင်တဲ့ခံမှန်းချက်လည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အတွက် American စီးပွားရေးယိုယွင်းလာနေချိန်မှာပဲသမရထရမ့်ကဒုသမရတက်တန်းအတွက်ပြန်အရွေးခံဖို့လုပ်နေတာပါ။ဒီကံရောဂါကြောင့် American နိုင်ငံမှာဖြန့်ဖြန့်အားဖြင့်တရက်ကိုလူတစ်ထောင်ကျော်တည်ဆုံးနေချိန်မှာပဲစာသင်ကျောင်းတွေပြန်ဖွင့်လာတာကစပြီး American လူနေမှုဘဝငကိုတိုင်းပြန်ဖြစ်လာဖို့သမရကကြိုးစားနေတာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့တို့ Facebook မှာတင်တဲ့ post တွေနဲ့ဆက်သွယ်ပြောဆိုမှုတွေကိုထုတ်ပေးဖို့ American တရားရုံးတစ်ခုကတဆင့် Gambia နိုင်ငံတောင်းဆိုထားတာကို Facebook ကလက်မခံနဲ့ပယ်ချလိုက်ပါတယ်။ ဒီလိုလူမှုကွန်ရက်အသုံးပြုသူတွေရဲ့ဆက်သွယ်ပြောဆိုချက်တွေကိုထုတ်ပြန်ရင်အမေရိကန်ရဲ့ဆက်သွယ်ဥပဒေနဲ့ညှိနှိုင်းနေတယ်လို့ Indo-Pacific
This program has come to you from the Voice of America, Washington.